Welcome to the Voice of America in Burmese.
ဂျမ်းမှာရှင်းလင်းကြပါစေ VO American တမ်းမြန်မာပိုင်းရဲ့2018ခုအော်တိုဝါလာ24ရက်ဘုတ်ဖူးနေ့မနေ့ခင်းအတန်လွင့်စီစဉ်တွေကို Washington မြို့တော် DC ကနေပြီးတော့ line meter 30:40:48 ပြင် VO ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင့်လေးမှအခုမနေ့ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူကြေညာပေးပါပါ sorry သတင်းတောက်ဂျမဲလ်ခါရှိုတီအသက်ခံရမှုမှာပါဝင်ပတ်သက်နေတဲ့ sorry အရေဗျအရာရှိတချို့ရဲ့ American ပြည်ဝင်ခွင့်ဗီဇာတွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလူခွင့်အခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုအထူးကိုယ်စားလှယ်ရန်ဟီလီနဲ့ကုလသမဂ္ဂအထက်လက်ရှာဖွေရေးဥက္ကဋ္ဌတို့က28ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံတက်တရာကော်မတီရှိမှမှာတင်ပြခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်အောင်လ
ေဟုတ်ပါခင်ဗျအဲ့လိုသတင်းတွေနားဆင်ကြပြီးဆက်ပြီးတော့ကြားရမယ့်အထက်မှာဆိုရင်တော
့ I will now describe to you the deplorable situation that exists in Myanmar demonstrating that the government
အဲ့ဒါကတော့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေကဆိုးနေတော့မယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်စုံစမ်းစစ်ဆေးမှု Miss Yahili ပြောကြတာပါမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့အထွေထွေညီလာခံရဲ့တက်တရကော်မတီမှာမြန်မာအရေးတင်ပြချက်တွေနဲ့ဒီမြန်မာအတမတ်ဟောက်တူဆွမ်းရဲ့တုံ့ပြန်ချက်တွေကိုလည်းစုံစမ်းလင်ကြားဖို့ကျွန်တော်တို့စီစဉ်ထားပါတယ်နောက်ပိုင်းမှာဆိုရင်လည်းမနေ့ကညကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်အင်္ဂါညတိုက်လည်းဒီ line အစီအစဉ်ကိုနားဆင်ကြအောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာကြပါလိမ့်မယ
် Sorry သတင်းတောက်ဂျမဲလ်ခါရှူတီအသက်ခံမှုမှာပါဝင်ပတ်သက်နေတဲ့ Sorry Arabia အရာရှိတွေတဲကတချို့ကိုဖော်ထုတ်နိုင်ခဲ့ပြီဖြစ်တဲ့အတွက်သူတို့ရဲ့ American ပြည်ဝင်ခွင့် Visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအင်ကာနေမှာပြောကြားလိုက်ပါတယ်အခုလိုဒဏ်ခတ်တာဟာနောက်ဆုံးဖြစ်နေအရေးယူတာမဟုတ်သေးပဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို American ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းဝန်ကြီး Pompeo ကပြောပါတယ်သတင်းတမှာတဦးဖြစ်တဲ့ Mr. Khashoggi ကိုအခုလိုအကြမ်းဖက်တဲ့နည်းနဲ့နှုတ်ပိတ်ဖို့လှုပ်ဆောင်တာမျိုးကိုတီးခတ်နေမှာမဟုတ်ကြောင်း American အစိုးရကရှင်းရှင်းလင်းလင်းပြောထားခဲ့တယ်လို့ဆိုပါတယ်အောက်တိုဘာလ2ရက်နေ့ကသတင်းတော်ခါရှိုဂျီပျောက်ဆုံးသွားခြင်းကစပြီးအခု Sorry Arabia အပေါ်မှာ American ကပထမဦးဆုံးအကြိမ်ဖြစ်နေအရေးယူလိုက်တာဖြစ်ပါတယ် American နိုင်ငံရေးဌာနမှအင်ကာနစ်ကဝန်ကြီးပေါမ်ပီယိုကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ Sorry အရာရှိဘနဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်ခဲ့တယ်ဆိုတာနဲ့ဘသူတွေကိုအရေးယူရဲဆိုတာကိုတော့ထုတ်မပြောပါဘူးဒါအပြင်ငွေကြေးဆိုင်ရာအရေးယူမှုတွေချမှတ်တာလိုမျိုးMagnitsky ဥပဒေအရ American ဘက်ကနေအရေးယူဖို့အတွက်စဉ်းစားနေတယ်လို့လည်းပြောပါတယ်။ Sorry Arabia ဘက်ကတော့ Khashoggi အသက်ခံမှုနဲ့ဆင်နွယ်ပြီး Sorry နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ပြီးထိပ်ပန်းထောက်လိုင်းအရာရှိအများပြားကိုလုပ်ထုတ်ပစ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့တာပါ။သတင်းတော့ Khashoggi ကတူရကီနိုင်ငံ Istanbul က Sorry ကောင်စီရုံးထဲမှာရရက်ဆက်ဆက်အသက်ခံခဲ့ရတာဖြစ်ပြီးဒါဟာကြိုတင်ကြံစည်မှုတစ်ခုလို့တူရကီသမ္မတ Recep Tayyip Erdogan ကအင်ကာနေမှာပြောကြားခဲ့ပါတယ်။
Sorry Arabia နိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုအင်ရှိဇာမင်သားမိုဟာမက်ဘင်ဆာလ်မန်တက်ရောက်ခဲ့ပါတယ်။တင်းနေတော့ဂျမားခါရှိုဂီကို Sorry အစိုးရကတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာကြောင့်နိုင်ငံတကာကစီးပွားရေးအကြီးအကဲတွေနဲ့နိုင်ငံသားတွေကသဘိတ်မောက်ခဲ့ကြပါတယ်။လူသတ်မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိခံထားရတဲ့အင်ရှိမင်သားဟာအင်္ဂါနေ့နောက်ပိုင်းမှာညီလာခံကိုတက်ရောက်ပြီးအခမ်းအနားကိုလက်လက်ကြည့်ရှုခဲ့တာမှာလူများများလာလေငွေများများပို့ရလေပဲလို့ပြောကြခဲ့ပါတယ်။အင်္ဂါနေ့ကအမေရိကန်ဒေါ်လာဘီလီယံ50နဲ့ညီမျှတဲ့ရင်းနှီးမြှုပ်နှံမှုတွေ Sorry အစိုးရကရရှိခဲ့တာကြောင့်တူရကီနိုင်ငံမှာရှိတဲ့ Sorry ကောင်စီဝန်ရုံးအတွင်သတင်းတော်ခါရှိုဂီအသက်ခံလိုက်ရမှုတွေနဲ့ဝေဖန်မှုတွေရင်ဆိုင်နေရပေမဲ့လည်းရင်းနှီးမြှုပ်နှံလူသူတွေကိုဆွဲဆောင်နိုင်နေတော့ပဲဖြစ်ပါတယ်။ Sorry အင်ရှိမင်းသားညီလာခံခမတဲ့ကိုဝင်လာတဲ့အချိန်မှာတော့အခမ်းအနားကိုတက်လာကြတဲ့လူ2000လောက်ကလက်ခုပ် over DP ကြိုဆိုခဲ့ကြသလိုမင်းသားကလည်းအပြုံးနဲ့ပြန်လဲတုံ့ပြန်ခဲ့ပါတယ်
။ American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့နှစ်ဦးရှေ့လာတဲ့ပြင်သစ်နိုင်ငံ Paris မြို့မှာတွေ့ဆုံဖို့အတွက်စီစဉ်တွေလုပ်ပြီးပြီလို့ American အမျိုးသားအကြံပေး John Bolton ကအင်ကာနေမှာပြောကြားလိုက်ပါတယ်။1989တာလတ်ပြက် Nuclear ဆိုင်ရာသဘောတူညီချက်ကနေ American သမ္မတထရန့်ဘာကြောင့်နှုတ်ထွက်ချင်နေလဲဆိုတာနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုတင်ကခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အတွက်အစီအစဉ်တွေကိုတိတိကျကျစီစဉ်မှာဖြစ်ကြောင်းပြောတာပါရုရှားနိုင်ငံခြားမူဝါဒရေးရာဆိုင်ရာအရာရှိယူရီဦးရှာခော့ဖ်ကတော့ တရင်းစာရှင်းလင်းပွဲမတိုင်ခင်အကျိုးသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာနိုဗ ెంబ ာ7ရက်နေ့ပြင်သစ်နိုင်ငံရဲ့ငြိမ်းချမ်းရေးနေမှာပါရီမြို့မှာတွေ့ဆုံမယ်လို့ပြောပါတယ်။မစ္စတာဘိုတန်ကသူ့နဲ့သမ္မတပူတင်တို့ဆွေးနွေးမှုဟာလက်နက်ထိန်းချုပ်ရေးဆိုင်ရာ INF သဘောတူစာချုပ်ကနေသမ္မတထရန့်နှုတ်ထွက်ဖို့ဆုံးဖြတ်မှုတွေပါဝင်တဲ့အကြောင်းအရာများပြားကိုပြည့်ပြည့်စုံစုံဆွေးနွေးခဲ့တာဖြစ်ပြီးဆွေးနွေးမှုတွေဟာအပြုသဘောဆောင်တယ်လို့ပြောပါတယ်။အမေရိကန်ရွေးကောက်ပွဲတွေမှာရုရှားဂျာဝင်နှောက်ယှက်မှုတွေအကြောင်းကိုပါထည့်သွင်းဆွေးနွေးတာဖြစ်ပြီးတော့အခုလိုဆက်လုပ်မယ်ဆိုရင်ရုရှားအတွက်ဒဏ်ပြန်အကျိုးသက်ရောက်မှုတွေရှိလာနိုင်ကြောင်းသတိပေးခဲ့တယ်လို့လည်းမစ္စတာဘိုတန်ကပြောပါတယ်။သူဟာရုရှားကာကွယ်ဝင်ကြီးဆာဂီရှိုဂျူနဲ့လည်းတွေ့ပါတယ်။မစ္စတာဘိုတန်ရဲ့မော်စကိုနှစ်ရက်ခီးကိုဝင်ကြီးရှိုဂျူကကြိုဆိုခဲ့ပြီးအခုလိုခြေလှမ်းလေးတွေကလည်းနှစ်နိုင်ငံကြားဆက်ဆံရေးအတွက်အကျိုးဖြစ်စေတယ်လို့ယုံကြည်မှုရှိလာစေဖို့အထောက်အကူဖြစ်တယ်လို့လည်းပြောပါတယ်။
မက္ကဆီကိုနိုင်ငံချီယာပါစပီနယ်ကတပါချူလတ်စ်မြို့ကိုယနေ့စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဦးကဝန်ထမ်း45ဦးနဲ့မနေ့ရောက်ရှိသွားပြီဖြစ်ပြီးတခြားဝန်ထမ်းတွေလည်းထပ်ရောက်လာမယ်လို့ဆိုပါတယ်။ကုလသမဂ္ဂဝန်ထမ်းတွေအတွက်ပထမဆုံးလုပ်ဆောင်ရမယ့်လုပ်ငန်းကတော့အမေရိကန်ပြည်ထောင်စုကိုဥတီလာနေပြီးအင်အား 9,000 လောက်ရှိတဲ့ရွှေပြောင်းနေထိုင်လို့သူလူအုပ်ကြီးရဲ့ဗဒမ်ဗဒါဖြစ်နေတဲ့အခြေအနေတွေကိုထိမ့်သိမ်းပေးဖို့ဖြစ်ပါတယ်။မြေပြင်အခြေအနေဟာအရင်နေ့တွေကတည်းကဆိုင်ရင်အနည်းငယ်ပုံမတည်ငြိမ်မှုရှိကြောင်းယူနိစီယာကပြောပါတယ်။ဒါပေမဲ့အဲ့လိုတည်ငြိမ်နေတဲ့အခြေအနေဟာပြောင်းလဲသွားနိုင်ကြောင်းလဲယူနိစီယာပြောခွင့်ရ ADN Address ကပြောပါတယ်။သူတို့အတွက်လက်တလောက်ရင်ဆိုင်နေရတဲ့အခက်အခဲဟာဒီလိုအုပ်ကြီးအကြမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေပဲဖြစ်ကြောင်းလူအများအပြားဟာစားစရာတောက်ရည်နဲ့ကျမရေးဆိုင်ရာလူအချက်တွေအများအပြားရှိနေကြောင်း Edwards ကပြောပါတယ်လူအုပ်ထဲကနေအပြင်ကိုထွက်လာကြသူတွေအနေနဲ့ပြန်ပေးဆွဲခံရနိုင်တဲ့အခြေအနေနဲ့လည်းရင်ဆိုင်ရနိုင်ကြောင်းဒါကြောင့်တည်ငြိမ်အောင်ထိမ့်သိမ်းထားနိုင်ရေးဟာအရေးကြီးဆုံးကိစ္စရဖြစ်ကြောင်းလည်းသူကပြောပါတယ်လူအချက်တွေအားနည်းချက်ရှိသူတွေဘသူတွေဖြစ်တယ်ဆိုတာကိုစုံစမ်းဖော်ထုတ်ပြီးတော့ယူနိစီယာဝန်ထမ်းတွေကခလုံးကွင်းလျှောက်ထားလူသူလျှောက်ထားမှုတွေမြန်ဆန်အောင်ကူညီဆောင်ရွက်ပေးနေကြပါတယ်
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးချင်းနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုအင်ကာနေ့မှာ83ပြည်မြောက်ကုလသမဂ္ဂထွေထွေညီလာခံတက်တရကွန်ပတီရှင်းပေါ်မှာအထူးကိုယ်စားလှယ်ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေဥက္ကဋ္ဌမာဇူကီဒူရမ်စ်မမ်တို့အတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံတွင်ရခိုင်ပြည်နယ်အပြင်ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာပါလူ့ခွင့်ရေးချုပ်ဖောက်မှုတွေဆက်လက်ပြီးဖြစ်ပေါ်နေတာမဟုတ်ကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့လိုအပ်နေကြောင်းနဲ့မြန်မာနိုင်ငံတွင်မှာဒီမိုကရေစီနယ်ပယ်ဟာလည်းချင်းမြောင်းလာနေတယ်လို့အထူးကိုယ်စားလှယ်မစ်ရန်ဟီလီကပြောကြားခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေဥက္ကဋ္ဌမာဇူကီဒူရမ်စ်မမ်ကတော့မြန်မာစစ်တပ်ဟာတိုင်းပြည်ကိုအကာအကွယ်ပေးတဲ့ဖွဲ့စည်းအဖြစ်နဲ့မပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ကြဘို့ပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေကိုထိရောက်တဲ့အရေးယူမှုတွေလုပ်ဖို့လည်းတိုက်တွန်းပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်တိုဆန်းကတော့ခိုင်လုံတဲ့တပ်တွေအထောက်အထားတွေရှိရင်အပြစ်ကျူးလွန်သူတိုင်းကိုမြန်မာအစိုးရကအရေးယူသွားမယ်လို့တုံ့ပြန်ခဲ့တာပါ။ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ဟာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွင်းမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတစ်နှစ်ပတ်လုံးတောက်လျှောက်စုံစမ်းစစ်ဆေးပြီးမှပြီးခဲ့တဲ့စက်တင်ဘာလထဲမှာအစိုးရခန်းစားတစောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်ကိုနေရရင်လုံခြုံစွာပြန်လည်ပို့ဆောင်နိုင်ရေးဆွေးနွေးဖို့စင်ကာပူနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတွေဟာမြန်မာနိုင်ငံကိုမကြာခင်မှာသွားရောက်တော့မယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကအင်္ဂါနေ့မှာပြောပါတယ်။အခုလိုသွားရောက်ဆွေးနွေးဖို့အာဆီယံအဖွဲ့ကြီးရဲ့အတည်ပြုချက်ကိုရရှိထားတဲ့အာဆီယံခေါင်းဆောင်တွေရဲ့ခီးစဉ်ဟာနိုဝင်ဘာလလလောက်မှာဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဆွေးနွေးပွဲမှာရိုဟင်ဂျာပြဿနာကိုထိတ်တန့်ထားဆွေးနွေးမယ်လို့လည်းမျှော်လင့်ကြပါတယ်။အခုလိုကနအူးလုံဆောင်ချက်ကနေလာမယ့်နှစ်အစောပိုင်းလောက်မှာစပြီးရခိုင်ပြည်နယ်တဲကသူတို့ရဲ့နေအိမ်တွေစီကိုရိုဟင်ဂျာတွေပြန်သွားဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးဆိုက်ဖူဒင်ကပြောပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးတွေမြန်မာနိုင်ငံကနေပြည်တော်ကိုပဲချိန်သွားမယ်ဆိုတာမကြေညာသေးပါဘူး။တကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုမဖြေရှင်းနိုင်မှုဆိုရင်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုပါရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတာမို့ဒီပြဿနာအတွက်စိုးရင်စရာပိုဖြစ်လာပြီးအာဆီယံကအခုလိုလှုပ်ဆောင်ရတာလည်းဖြစ်ပါတယ်။ UNHCR ရဲ့စီရင်စရာတွေကမလေးရှားနိုင်ငံထဲမှာရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပါတယ်
။ Vietnam Communist Party ရဲ့အထွေထွေအတွင်းမှုဖြစ်တဲ့ Nguyen Phu Song ကို ဗီယက်နမ်သမ္မတအဖြစ်နဲ့ကွန်မြူနစ်ပါတီအမျိုးသားညီလာခံကနေအင်ကာနေမှာခန့်အပ်လိုက်ပါတယ်။အသက်84နှစ်အရွယ်ထရွန်ဟာ1960နှစ်တွေအတွင်းဗီယက်နမ်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ဟိုချီမင်းနောက်ပိုင်းရာထူးနှစ်ခုကိုဆောက်ကင်ထားတဲ့ပထမဆုံးဗီယက်နမ်ခေါင်းဆောင်တဦးဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကသမ္မတထရမ်ဒေကွန်ကွယ်လွန်ခဲ့ပြီးတဲ့နောက်မှာထရွန်ကသမ္မတရာထူးကိုဆက်ခံခဲ့တာပါ။ထရမ်ဒေကွန်ဟာတစ်နှစ်ကျော်ကြာအောင်ဖျားလာနေရကနေပြီးခဲ့တဲ့လထဲမှာပဲကွယ်လွန်သွားခဲ့တာပါ။ဗီယက်နမ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ပေါ်မှာလက်တဖက်တန်းနောက်လက်တဖက်ကိုမြှောက်ပြီးနိုင်ငံလူမျိုးနဲ့ဖွဲ့စည်းပုံဥပဒေအပေါ်မှာတစ္ဆာရှိမှာဖြစ်ကြောင်းသမ္မတထရွန်ကကြမ်းတစ္ဆာချိန်ဆခဲ့ပါတယ်။မကြာခင်နှစ်တွေအတွင်းအောင်မြင်မှုတွေရခဲ့ပေမဲ့ဗီယက်နမ်နိုင်ငံအတွက်စိန်ခေါ်မှုအများအပြားနဲ့ရင်ဆိုင်နေရတယ်လို့လည်းသမ္မတအစ်ကပြောကြားခဲ့ပါတယ်။သူ့ကိုသမ္မတအစ်ဖြစ်တဲ့ဒီလအစောပိုင်းကတည်းကပါတီဗဟိုကော်မတီကနေရွေးချယ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ကာနေညဖတ်မဲ့မီဂန်မီလျံစတီဟာအမေရိကန်ထီသမိုင်းမှာအများဆုံးဖြစ်တဲ့ဒေါ်လာ 1.6 ဘီလျံထိရှိသွားပြီဖြစ်ပါတယ်။
အဲ့ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်ဝင်းနဲ့တို့ကြီးညာခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းစော်တွေကိုစပြီးတော့တင်ဆက်ပေးပါတော့မယ်ပြီးခဲ့တဲ့နာရီပိုင်းတွင်းကပဲဒီကုလသမဂ္ဂထွေထွေညီလာခံရဲ့83ကြိမ်မြောက်တတိယကော်မတီရှေးမောင်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးနဲ့ပတ်သက်လို့ဒီပြောဆိုချက်တွေပြီးဆုံးသွားခဲ့ပါတယ်အဲ့ဒီထဲမှာဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှုမစ်ရန်ဟီလီကရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကြီးမားနေတုံးပဲဖြစ်တယ်ဒါတွေကိုအဆုံးသတ်နိုင်မှုကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကကြိုးပမ်းတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီနယ်ပယ်ကလည်းကျင်းမြောင်းလာနေတဲ့အကြောင်းသူပြောခဲ့ပါတယ်ဒီအကြောင်းပြည့်စုံကိုဒေါ်လာတန်ဆက်ပြီးတော့ပြောပါလိမ့်မယ်ခင်ဗျာသူသူမပြောခင်မှာဒီညီလာခံအတွင်းမှာဒီမြန်မာကုလသမဂ္ဂဆိုင်ရာဒီမြန်မာတမ်မဟောက်တူစွမ်းအပါဝင်နိုင်ငံတကာကလည်းဒီမြန်မာပြည်ရေးနဲ့ပတ်သက်တဲ့အဲတင်ပြမှုတွေအပေါ်မှာမေးမြန်းမှုတွေအကြံပေးမှုတွေလည်းတော်များလုပ်ခဲ့ပါတယ်ဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီမစ်ယန်ဟီလီပြောဆိုခြင်းနဲ့ပတ်သက်တဲ့ဟာကိုဒေါ်လာတန်ကတည်တံ့စူးစီးပြီးတော့တင်ပြပါလိမ့်မယ်ခင်ဗျ
23ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကော်မတီမှာအောက်တိုဘာ23ရက်အင်္ဂါနေ့ကမြန်မာနိုင်ငံဆရာလူခွေရဲ့အထူးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီကအစီရင်ခံခဲ့ရမှာပြီးခဲ့တဲ့လကလူခွေကောင်စီကချမှတ်ခဲ့တဲ့မြန်မာနိုင်ငံရဲ့လူခွေချုပ်ပေါက်မှုတွေကိုစုံစမ်းစစ်ဆေးဖို့တည်ကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားချမှတ်နိုင်ခဲ့တာဟာအတက်စရာဖြစ်တယ်လို့အခုလိုအစချီပြောကြားခဲ့ပါတယ
် There is a glimmer of hope on the horizon for justice for the people of Myanmar.
တရားမျှတမှုနဲ့ပတ်သက်လို့မြန်မာလူမျိုးတွေအတွက်မျှော်လင့်ချက်ရောင်းချတန်းခဲ့တာကကြီးနားစရာပါ။စက်တင်ဘာလကကျမအကြံပြုခဲ့ပြီးနောက်ပိုင်းရပ်ဖက်လူအဖွဲ့အစည်းတွေနဲ့အချက်အလက်ရှာဖွေအဖွဲ့တွေရဲ့ပြင်းပြင်းထန်ထန်တိုက်တွန်းမှုကြောင့်လူခွေးကောင်စီကဆုတ်ဖြတ်ချက်တရချမှတ်ခဲ့ခြင်းပါပဲ။2017ကစလို့မြန်မာနိုင်ငံမှာအဆိုးရွားဆုံးကျွလွန်ခဲ့တဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေကိုစုဆောင်းရှာဖွေစုံစမ်းစစ်ဆေးပြီးခွဲခြားစိတ်ဖြာစီစစ်နိုင်မဲ့တီးကြလွတ်လပ်တဲ့ mechanism တရားချမှတ်နိုင်ခြင်းပါပဲလို့ Miss Yang Hee Lee ကပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင်2014ကစလို့မြန်မာနိုင်ငံအထူးစုံစမ်းစစ်ဆေးရေးမှုဖြစ်ခန့်အပ်ခြင်းခံခဲ့ရပြီး6ကြိမ်မြန်မာနိုင်ငံကိုတွားရောက်ခွင့်ရပြီးတဲ့နောက်မြန်မာအစိုးရကသူ့အပေါ်ပြီးခဲ့တဲ့နှစ်ကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာနဲ့ပတ်သက်လို့လည်းပြန်လည်စဉ်းစားပေးဖို့ Miss Yang Hee Lee ကတိုက်တွန်းခဲ့ပါတယ်။
The government of Myanmar continues to deny my access, creating difficulties for my ability to assess the human rights.
မြန်မာအစိုးရအနေနဲ့ကျမကိုပြည်ဝင်ခွင့်ဗီဇာပိတ်ခဲ့တာကြောင့်မြန်မာနိုင်ငံမှာလူအခွင့်အရေးခြေနေကိုကျမအနေနဲ့စုံစမ်းစစ်ဆေးနိုင်ဖို့အခက်အခဲတွေရှိစေခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ဒီရည်ရည်ချက်ကိုပြောင်းလိမယ်လို့ကျမမျှော်လင့်ပါတယ်။ကျမနဲ့အတူအချက်လက်ရှာဖွေရေးအဖွဲ့ကိုကျင်းပများစွာပြည်ဝင်ခွင့်ဗီဇာမပေးခြင်းဟာပြည်ဝင်ခွင့်မပေးခြင်းဟာဒီမိုကရေစီအသွင်ကူးပြောင်းရေးတရားဥပဒေစိုးမိုးရေးနဲ့လူအခွင့်အရေးကိုထိမ့်သိမ့်မှုပေးထားတဲ့ခရီးကိုဆန့်ကျင်ရာရောက်ပါတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့တာပါဆလပီသူအနေနဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုအထူးလေးစားပြီးမျှော်လင့်ချက်ထားခဲ့ပေမဲ့လို့လေလက်တွေ့အခြေအနေကြောင့်သူ့အနေနဲ့စိတ်ပျက်ခဲ့ရတယ်လို့မစ်ယန်ဟီလီကပြောပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမြန်မာအစိုးရဘက်ကလှုပ်ဆောင်ခဲ့ခြင်းမရှိတာကိုအခုလိုထောက်ပြခဲ့ပါတယ
် I will now describe to you the deplorable situation that exists in Myanmar
demonstrating that the government fails to live up to its international law obligations.
မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာခြင်းမရှိတဲ့အတွက်မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုကျွန်မရှင်းပြလိုပါတယ်။အရဖက်ဆိုးရွားဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိဘူးဆိုပြီးမြန်မာအစိုးရအရာရှိတွေကအမြဲစင်ကြေးပေးခဲ့ကြပါတယ်။ဒါဟာမှန်ပါတယ်။ဖွဲ့စည်းပုံခြေကံဥပဒေရစစ်တပ်ကိုတည်တာတဲ့အာဏာပေးထားပါတယ်။ဒါပေမဲ့အရဖက်ဆိုးရွားဌာနတွေကလုံနိုင်စွာရှိတာအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကတိတိတသာပဲဖြစ်ဖြစ်မတိမသာပဲဖြစ်ဖြစ်လုံနိုင်ပေမဲ့မလုံကြတာတွေ့ရပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့လည်းဒီမိုကရေစီအတွက်ကာလကြာရှည်တိုက်ပွဲဝင်ခဲ့တာတွေကိုမပြစ်တင်ပါဘူးဒါကြောင့်မြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေလူအခွင့်အကျွလွန်ချိုးဖောက်မှုတွေအတွက်သူ့အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းနဲ့နိုင်ငံရေးခွင့်လုံပိုင်ခွင့်အာဏာကိုသုံးပြီးဆုံးသတ်ပေးဖို့ကျွန်မတိုက်တွန်းပါတယ်လို့မစ်ယန်ခီလီကပြောသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်နေတွေသတင်းတောက်တွေလျှောက်ရှားသူတွေအနေနဲ့တရားဝင်လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတဲ့အတွက်ဖမ်းဆီးရယူခံရတဲ့သတင်းတွေကိုလည်းသူ့အနေနဲ့ပုံမှန်ကြားသိနေရကြောင်းမစ်ယန်ဟီလီကထောက်ပြခဲ့ပြီးရိုက်တာသတင်းတောင်နှစ်ဦးတို့ဖမ်းဆီးခံရမှု2015ကပညာရေးပေါ်လစီပေါ်ဆန္ဒပြသူတွေဘက်ကရှေ့နေလိုက်ခဲ့တဲ့အမျိုးသမီးရှေ့နေဒေါက်ခင်ခင်ကျော်ကိုထောင်ဒဏ်6လချမှတ်မှုပြင်အခုနောက်ဆုံးရန်ကုန်တိုင်းအစိုးရပေါ်ဝေဖန်ခဲ့လို့11 media သတင်းတောက်3ဦးဖမ်းဆီးအရေးယူခံရမှုနဲ့ပတ်သက်လို့လည်းမစ်ယန်ဟီလီကထည့်သွင်းပြောကြားပြီးဒီမိုကရေစီလူ့အဖွဲ့အစည်းမှလုပ်ငန်းတာဝန်ထမ်းဆောင်မှုကိုရာဇဝတ်မှုလို့သတ်မှတ်တာဟာလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ်။ဒါအပြင်အစိုးရအနေနဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေလုပ်ခဲ့ပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအများပြားပါဝင်တဲ့ဒီစီမံကိန်းတွေဟာဒေသခံတွေနဲ့ပတ်ဝန်းကျင်ထိခိုက်မှုကိုဖြစ်စီတဲ့အတွေ့အစိုးရအနေနဲ့ဒေသခံတွေနဲ့တိုင်းပင်နှီးနှောကမြေယာပိုင်ဆိုင်မှုဥပဒေတွေကိုလည်းနိုင်ငံတကာစံနှုန်းတွေရချက်မှတ်တင်တယ်လို့သူကပြောပါတယ်။ချိန်နဲ့မှာပဲပြည်တွင်းမှာကချင်ရှမ်းပြည်နယ်တွေမှာ2011ကစလို့ဒုက္ခသည်ပေါင်းတသိန်းကျော်ဟာ IDB အိုးအိမ်မဲ့တွေဖြစ်နေကြပြီးလူသားချင်းစာနာမှုအထောက်ကူရရှိမှုတွေနှေးပါနေပြီးရခိုင်ပြည်နယ်မှာလည်းအသစ်ဆောက်တဲ့အိမ်ယာတွေဟာမွတ်စလင်တွေနဲ့တခြားလူဖွဲ့စည်းတွေကိုခွဲခြားရာရောက်တဲ့အတွက်အသားအရောင်ခွဲခြားမှုအသွင်အခြေအနေကိုရောက်နေတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့ဆက်ဆံနေတဲ့ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာဒုက္ခသည်သတန်းကျော်တို့တွားရောက်နေထိုင်ကြပြီးသူတို့တွေဌာနေဘေးကင်းလုံခြုံစွာပြန်နိုင်ရေးတွေလည်းသူ့အနေနဲ့တန်တရားရှိတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့လူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့နိုင်ငံကနေနဲ့ဆက်လက်လှုပ်ဆောင်သွားတည်နေလို့မစ်ယန်ဟီလီကတိုက်တွန်းခဲ့ပါတယ
် Those serious crimes under international law have been
alleged ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လက်ရှိ ICC နဲ့လူ့အခွင့်အရေးကောင်စီတို့ကအရေးယူနိုင်ဖို့ကြိုးပမ်းမှုကိုကျမကြိုဆိုပါတယ်ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်မှုအပြင်ရှမ်းနယ်ကချင်ပြည်နယ်တွေမှာလူသားတွေပေါ်ကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့ပြစ်မှုတွေဖြစ်ပေမဲ့မြန်မာအစိုးရကအပြစ်မရှိကြောင်းဆက်ညှင်းနေတာတွေ့ရပါတယ်။လက်ရှိ ICC နဲ့လူ့အခွင့်အရေးကောင်စီတို့ရဲ့ရည်ရွယ်ချိုးဖောက်မှုတွေဟာအရေးကြီးပါတယ်။မြန်မာနိုင်ငံမှာပြည်ကြီးလေးရဲ့ပြစ်မှုတွေကျူးလွန်ကြပေမဲ့ကျူးလွန်သူတွေဟာအရေးယူခြင်းမခံရတာကာလကြာရှည်ရှိနေပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုအဆုံးသတ်နိုင်ရေးအတွက်ကျူးလွန်သူတွေကိုရည်ရွယ်နိုင်တဲ့တာဝန်ကိုပြက်ကွက်နေတာတွေ့ရပါတယ်လို့မစ်ယန်ဟီလီကပြောကြားခဲ့ပြီးICC နဲ့လူ့အခွင့်အရေးကောင်စီအပြင်လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံကြီးတို့ကတနီတညွတ်ထီးယက်တီကြပြီးမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းမစ်ယန်ခီလီကညှိကုံးမှတိုက်တွန်းသွားပါလိမ့်ရှင
်မြန်မာစစ်တပ်ဟာတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းအဖြစ်မပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံတွေမလုပ်ကြဖို့နိုင်ငံတကာဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမဇူကီဒရူဆူမန်ကကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာမနေ့ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ဟောက်တူဆွမ်းကတော့ခိုင်လုံနဲ့တက်သေးထောက်ထားလိုက်ရှင်ပြစ်မှုကျူးလွန်သူတိုင်းကိုမြန်မာအစိုးရကအရေးယူသွားမယ်လို့တုံ့ပြန်ခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂကဒီမြန်မာအရေးစီရင်ခံမှုကြောင့်ဆက်ပြီးတော့နားဆင်ကြည့်ရအောင်ပါ။ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းမြန်မာစစ်တပ်ရဲ့လူခွင်ချိုးဖောက်မှုတွေနဲ့ရက်စက်တဲ့လုပ်ရက်တွေကိုတစ်နှစ်ပတ်လုံးတောက်လျှောက်စုံစမ်းလေ့လာပြီးပြီးခဲ့တဲ့စက်တင်ဘာလတုန်းကပဲအဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။မနေ့ကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌ မာဇူကီဒရူဆမန်ကသူ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးထွေထွေညီလာခံရဲ့တတိယကော်မတီမှာရှင်းလင်းပြောဆိုခဲ့တာ
ပါ It presents horrific patterns of human rights violations inflicted not only on the Rohingya
မြန်မာတပ်မတော်ကိုခေါ်တဲ့မြန်မာစစ်တပ်ဟာလူဘဝလူကုန်တိုက်ခါနဲ့နိုင်ငံတကာဥပဒေတွေကိုလုံးဝဂိမ်းမဆိုင်ပဲလူခွင့်ရေးတွေကိုစိုးစိုးဝါးဝါချိုးဖောက်နေတဲ့အကြောင်းကျွန်တော်တို့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေမကရခိုင်တိုင်းသားတွေကမန်မွတ်စလင်တွေကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းဒပုံစံနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုပ်နေတာပါ။ဗမာလူမျိုးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလည်းမြန်မာစစ်တပ်ကနှိပ်ကွပ်နေတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေဟာအရေးယူမခံရဘဲဖြစ်နေပါတယ်လို့Mr. Darusman ပြောသွားခဲ့တာပါမြန်မာစစ်တပ်ကိုနိုင်ငံတကာအလိုက်အဆက်ဆံမလုပ်ဘဲဖယ်ချင်ထားဖို့ကိုလည်းသူကတိုက်တွန်းပါတယ
် In the spirit of accountability and prevention of recurrence we have also recommended that all countries collectively and individually
တာဝန်ယူမှုနဲ့တာဝန်ခံလိုစိတ်တွေရှိလာစေရင်းနဲ့ဆိုးရွားရက်ဆက်မှုတွေကိုအကြင်ကြီးထပ်ပြီးတော့လုပ်နိုင်မှုတွေကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံတွေအားလုံးစုပေါင်းပြီးတော့ရောတနိုင်ငံချင်းအရာပါမြန်မာတပ်မတော်နဲ့ဆက်ဆံမှုတွေအားလုံးမလုတ်ဖဲပိတ်ပင်ထားဖို့ကျွန်တော်တို့တိုက်တွန်းပါတယ်။လက်ရှိတက်မတော်ပုံစံကနေတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြောင်းလဲမှုတွေကိုမလုံမချင်းမြန်မာစစ်တပ်ကိုအဆက်ဆံမလုပ်ဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်တားဆီးတဲ့ရေးယူမှုလုပ်ဖို့လည်းလုံခြုံရေးကောင်စီကိုတိုက်တွန်းပါတယ်။နိုင်ငံတကာဥပဒေတွေကိုထင်ထင်ရှားရှားချိုးဖောက်ထားကြသူတူးချင်းကိုလည်းလုံခြုံရေးကောင်စီကပြစ်ဒဏ်ခတ်ရေးယူဖို့လည်းတိုက်တွန်းပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်6ဦးရဲ့အမည်ကိုလည်းကျွန်တော်တို့တင်ပြထားပါတယ်လို့မစ္စတာဒရူစမန်ပြောခဲ့တာပါရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကစနစ်တကျနှိမ်နှင်းခဲ့တဲ့အကြောင်းကုလသမဂ္ဂချဲ့လက်ရှာဖွေရေးအဖွဲ့ကစုံစမ်းတင်ပြထားတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမစ္စတာဒရူစမန်ကဆက်ပြောပါတယ
် The report describes in detail the clearance operations in 6 villages
အစီရင်ခံစာထဲမှာလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအုပ်စုဖွဲ့မရင်ချင်းခံရမှုအမျိုးသမီးနဲ့ကလေးငယ်တွေကိုတပ်ဖြတ်ရက်ဆက်မှုမီးရှို့မှုနဲ့လူရဲမှုတွေအကြီးအကျယ်လှုပ်ခံခဲ့ရတဲ့ရွာ6ရွာကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ရှင်းလင်းမှုဖြစ်စဉ်တွေကိုအသေးစိတ်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီလိုစစ်စင်ရေးမျိုးက54နေရာလောက်မှာဖြစ်ပွားခဲ့တာတွေ့ရပါတယ်။ရိုဟင်ဂျာ 83,500 ကျော်ထွက်ပြေးခဲ့ကြပြီးရွာပေါင်းအနည်းဆုံး392ရွာဟာဖျက်ဆီးခံခဲ့ရပါတယ်။ရိုဟင်ဂျာ 1,000 လောက်သေဆုံးခဲ့ရတယ်လို့လည်းခန့်မှန်းရပါတယ်။ဒီလှုပ်ရက်တွေကကြေကြေပြန့်ပြန့်နဲ့စနစ်တကျလှုပ်ခဲ့တာပါလို့ပြောခဲ့တာပါ။ကလသမကချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကမြန်မာစစ်တပ်ကိုအရေးယူတန်ခတ်ဖို့ပြည်အားပေးပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့တင်ပြမှုကိုဝေဖန်ကန့်ကွက်သူကတော့ကလသမကဆိုင်ရာမြန်မာအတမ်းမတ်ဟောက်တူဆွမ်းမဲဖြစ်ပါတယ
် When we talk about human rights we should look at human rights of both communities
လူခွင့်အကြောင်းကိုကျွန်တော်တို့ပြောတဲ့အခါမှာဟိုဘက်ဒီဘက်နှစ်ဖက်လူအဖွဲ့အစည်းတွေကိုကြည့်ပြီးတော့ပြောတင်ပါတယ်နိုင်ငံတကာကယုံကြည်စိတ်ချရတဲ့စုံစမ်းလေ့လာမှုတွေအရ ARSA ရိုညာလက်နက်ကိုင်အဖွဲ့ဟာ Al Qaeda နဲ့ Jihad တို့လိုနိုင်ငံသားကအကြမ်းဖက်အဖွဲ့အစည်းတွေတော်တော်များများရဲ့ညှဉ်းပန်းမှုတွေနဲ့ထောက်ပံ့မှုတွေရှိတဲ့အဖွဲ့လို့ဆိုပါတယ်။မစ္စတာဒရူစမန်တို့အဖွဲ့ကစုံစမ်းစစ်ဆေးတယ်ဆိုတာကလည်းရိုဟင်ဂျာမွတ်စလင်တွေကိုပဲကွပ်ပြီးတော့မေးမြန်းတာမျိုးတွေဖြစ်နေပါတယ်။ခိုင်မာတဲ့အထောက်အထားအချက်လက်ဒီပေါ်မှာအခြေခံတာမျိုးမဟုတ်ပါဘူး။ကော့ဆက်ကပ္ပစားဒေသကိုထွက်သွားကြသူတွေတဲကအုပ်စုတချို့ကိုမေးမြန်းထားတာဖြစ်ပြီးလူခွင့်ရေးအဖွဲ့အစည်းတွေကကြိုတင်ဇက်တိုက်စီစဉ်ထားတဲ့မေးမြန်းမှုတွေဖြစ်ပါတယ်။တစ်ဖက်သက်တင်ပြထားတဲ့အစီရင်ခံစာဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကန့်ကွက်ပါတယ်လို့မြန်မာအသံမှဟောက်ထုတ်ဆန်းကပြောခဲ့တာ
ပါ We will take actions against any perpetrators where there is sufficient evidence there will be no impunity for violation of the law
ခိုင်မာတဲ့တပ်တွေထောက်ထားတဲ့ရှိရင်ပြစ်မှုကျူးလွန်သူမှန်သမျှကျွန်တော်တို့ကအရေးယူသွားမှာပါဥပဒေချိုးဖောက်သူတွေအတွက်အရေးမယူဘဲနေတာမျိုးမရှိပါဘူးမစ္စတာဒရူစမန်ပြောသွားတဲ့အထက်မှာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲမှာစိတ်ရှည်တည်ခံမှုကအလုံးမဖြစ်ဘူးလို့ဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသားပြည်နယ်တည်မြဲရေးအတွက်ညှိညံ့တဲ့လမ်းကြောင်းကိုရွေးချယ်ပြီးတော့စိတ်ရှိရှိထားပြီးလှုပ်ဆောင်နေတာပါမကြာခင်တုန်းကပဲမြန်မာနိုင်ငံကပြန်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ် Miss Christine Bugna ကလည်းမြန်မာပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့စိတ်ရှိရှိနဲ့ယုံကြည်မှုတွေကိုပို့တည်ဆောက်ဖို့လိုတယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တိုဆန်းပြောခဲ့တာပါမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျွလွန်နေဆိုတဲ့မစ္စတာဒရူစမန်ရဲ့ဆွဆွဲချက်ကိုလည်းမြန်မာတာမတ်ဟောက်တိုဆွမ်းကကောက်ကွက်ပါတယ်။မစ္စတာမဇူကီဒရူစမန်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံရဲ့တောင်းဆိုချက်အရဒီကနေ့မှလည်းသူတို့အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာစီရင်ခံစာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိနေပါတယ်။ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှမြန်မာနိုင်ငံဆိုင်ရာလူခွင့်ခြေရင်နဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်မစ္စယန်ဟီလီတင်ပြခဲ့တဲ့ပုံမှာမြန်မာတာမတ်ဟောက်တိုဆွမ်းနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတော့ကိုယ်စားဝန်လိုက်စူးစီးတော့ပြီးတော့တင်ပြပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်လို့ မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသံအဝိုင်းအနေနဲ့လွတ်လပ်ပြီးတိကျစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့စီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအင်္ဂါနေ့ညနေကကုလသမဂ္ဂတတိယကော်မတီမှာတင်ပြခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တိုဆွမ်းနဲ့ဘင်္ဂလားဒေ့ရှ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကတခြားနိုင်ငံတွေကကိုယ်စားလှယ်တွေနှီးတူအသီးသီးတုံ့ပြန်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတစ်ခုချင်းစီအလိုက်ကုလသမဂ္ဂကအလို့ခွင့်ရေးအထူးကိုယ်စားလှယ်ခန့်အပ်တာဝန်ပေးတဲ့ကိစ္စကိုအစဉ်တစိုက်ဆန့်ကျင်ကန့်ကွက်ခဲ့ပေမဲ့လည်းလူခွင့်ရေးအထူးကိုယ်စားလှယ်အသီးသီးကိုဆယ်စုနှစ်တင်နေချီပြီးလာရောက်ခွင့်ပြုခဲ့ကြောင်းတာမာကြီးဟောက်တိုဆွမ်းကအခုလိုအစချီတုံ့ပြန်ပါတယ
် For almost 3 decades since 1990 we have been facilitating the good faith in good faith the visits
1995 ခုနှစ်ကစပြီးတော့ဆယ်စုနှစ်ပေါင်း3ခုလောက်လူခွင့်ကောင်စီရဲ့အထူးကိုယ်စားလှယ်တွေအတွေ့အမှုကြုံရဲ့အထူးတန်တမန်တွေကိုတဘောရုံနဲ့လက်ခံပြီးတော့ကုညီဆောင်ရွက်ပေးလာခဲ့ပါတယ်ဒီလိုကောင်းမွန်စွာဇက်တိုက်ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တဲ့ကြားကပဲလူခွင့်ဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာနိုင်ငံဟာမတရားစွာဆက်ဆံခံရပါတယ်ကုလသမဂ္ဂအဖွဲ့ဝင်တခြားဘယ်နိုင်ငံမှမှမြန်မာနိုင်ငံလောက်လူခွင့်ဆိုင်ရာရန်နရာအများပြားရဲ့အောက်ကိုမရောက်ခဲ့ဘူးပါဘူ
းလူခွင့်ရဲ့ထုကိုယ်စားလှယ်ရန်ဟီလီအနေနဲ့အပြုသဘောမဆောင်တဲ့ဆွဆွဲပြောဆိုမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုလည်းတာမာကြီးဟောက်တူဆွမ်းကအခုလိုဆက်ပြောပါတယ်
The special rapporteur continues her negative and unconstructive criticism and allegations based on unverified information.
လူခွင့်ထုကိုယ်စားလှယ်ဟာတိုင်းသူပြည်သားတွေအားလုံးအတွက်ဆိုရရဲ့အမျိုးသားပြန်လည်ရင်ကျစေရေးငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်နေမှုကိုမျက်ကွယ်ပြုပြီးတော့တိကျခိုင်မာမှုမရှိတဲ့အကြောင်းပြချက်တွေပေါ်မှာခြေခံပြီးအပြုသဘောမဆောင်တဲ့ဆွဆွဲမှုတွေကိုပြုလုပ်နေတာတွေ့ရပါတယ်။ဥပမာအဖြစ်ထုကိုယ်စားလှယ်ရဲ့အကြံပြုချက်80လောက်ဟာထိကိနစ်နာဇေလောက်တဲ့အကြံပြုချက်တွေပါဝင်ပြီးနိုင်ငံရေးကြီးမန်းချက်နဲ့တွက်ချက်လှုပ်ဆောင်တဲ့သဘောတည်ရောက်နေပါလေ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကိုချက်ချင်းတင်ဖို့ရန်ဟီလီကတောင်းဆိုခဲ့တဲ့အချက်ကိုတာမကြီးဟောက်တူဆွမ်းကထောက်ပြပြောဆိုခဲ့တာဖြစ်ပါလေ။ဒါပြင်ရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေနေရပြန်မဲ့ကိစ္စကိုအာမပေးတာနိုင်ငံတကာကမြန်မာနိုင်ငံကိုပေးမဲ့အကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်ကန့်သက်ချက်တွေချမှတ်တာစတဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားကအပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့လုပ်ငန်းကိုအထောက်အကူပြုစီမှာမဟုတ်ကြောင်းလဲတာမန်ကြီးဟောက်တိုဆွမ်းကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂနဲ့လူခွင့်ရေးကိစ္စအပါအဝင်ပြည်ပကဒေသတွေကလိမ်ပန်းအကြမ်းဖက်မှုဆန်ရကိစ္စရပ်တွေမှာအတွင်းရေးမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အနီးကပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းလဲတာမန်ကြီးကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတွင်းမှာငြိမ်းချမ်းရေးတည်ဆောက်ဖို့အမျိုးသားပြန်လည်ရရှိရရှိဖို့နဲ့လုံခြုံရေးရှိပြီးကောင်းမွန်စွာအုပ်ချုပ်နိုင်ရေးတို့အတွက်ရခိုင်ပြည်နယ်အတွင်းကပဋိပက္ခကိုဖြည့်ဆည်းရေးဟာအခြေခံကြပြီးအရေးပါတဲ့ကိစ္စရာဖြစ်တယ်လို့အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာသူတို့သဘောနဲ့သူတို့ပြန်လည်နိုင်မယ့်အခြေအနေတွေကိုမြန်မာအစိုးရကပြင်ဆင်ဆောင်ရွက်နေကြောင်းလည်းတာမာကြီးဟောက်တို့ဆွမ်းကထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာတင်ပြချက်ကိုကျေးဇူးတင်ကြောင်းပြောကြားပြီးမြန်မာအစိုးရလက်နက်ကင်တပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့အပေါ်အမျက်ထွက်မိကြောင်းအခုလိုပြောကြားခဲ့ပါတယ်
။ We remain outraged by the ethnic cleansing of Rohingya in Rakhine State where the military and police have committed widespread extrajudicial killings.
ရခိုင်ပြည်နယ်တွင်းမှာလူမျိုးစုလိုက်ရှင်းလင်းတုတ်တန်မှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာ American ပြည်ထောင်စုအနေနဲ့အမျက်ဒေါသထွက်နေပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဥပဒေပေါင်းကိုကျော်လွန်ပြီးလူအများပြားတပ်ဖြတ်ခဲ့တာ၊အုပ်စုလိုက်မတရားပြုကျင်တာ၊ညှဉ်းပန်းနှိပ်စက်တာနေရကနေအရမမောင်းထုတ်ပစ်တာကြေးရွာပေါင်းများစွာကိုမိရှုဖျက်ဆီးခဲ့တာတွေအတွက်အပြစ်ပေးအရေးယူခြင်းမရှိခဲ့ပါဘူ
းလူခွင့်ရေးချိုးဖောက်ခဲ့ကြတဲ့အစိုးရအရာရှိတွေကိုမြန်မာအစိုးရအနေနဲ့အပြစ်ပေးအရေးယူပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းနဲ့အဲ့ဒီလူတွေနောက်နောက်မှာအစိုးရအဖွဲ့အတွင်းလုတ်ပိုင်ခွင့်ရှိတဲ့ယာဒူတွေမရရှိရေးဆောင်ရွက်ပေးဖို့ပါတောင်းဆိုကြောင်းဒါ့အပြင်ဖမ်းဆီးခံထားရတဲ့ဒေသနောက်တွေပြန်လုပေးဖို့အတွက်ပါအမေရိကန်ကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကတော့
The environment of fear and persecution that continue to bedevil the lives of the
မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးနိုင်ငံနေဆက်တွေတာမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြည်တော်ပြန်နိုင်ရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုမြန်မာအစိုးရဘက်ကဖိဖိစီစီလှုံ့ဆော်ခြင်းမရှိတဲ့အတွက်ဒုက္ခသည်တွေအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေကြောင်းပြောကြားခဲ့ပါတယ်။တရုတ်ကိုယ်စားလှယ်ကတော့ရခိုင်ပြည်ပခန့်ပြည်လည်ရေးနဲ့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာနိုင်ရေးတို့အတွက်တရုတ်အစိုးရကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားကြောင်းဘာသာပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ
် The issue of Rakhine State given its a complex historical ethnic and religious dimensions cannot be resolved overnight With this in mind China proposed
သူပြောတာကတော့ရခိုင်အရင်းနဲ့ပတ်သက်လို့လူမျိုးရေးဘာသာရေးစတဲ့ရှုပ်ထွေးနေတဲ့ကိစ္စရပ်တွေပါဝင်နေတာကြောင့်ချက်ချင်းဖြေရှင်းဖို့မလွယ်ကူတဲ့အကြောင်း ဒါကြောင့်ဒီကိစ္စပြည်လဲရေးအတွက်တရုတ်နိုင်ငံကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားတဲ့အကြောင်းအခုနှစ်ဇွန်လကုန်ပိုင်းလောက်ကတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တီးခြားစီအလို့သဘောဆွေးနွေးခဲ့တဲ့အကြောင်းအဲ့ဒီတွေ့ဆုံဆွေးနွေးမှုကနေအချက်၄ချက်ပါသဘောတူညီချက်တွေကိုရရှိခဲ့ကြအောင်ပြောသွားတာပါတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်၄ချက်ကတော့နံပါတ်၁အနေနဲ့ရခိုင်ကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားချစ်ကြည်ရင်းနှီးစွာဆွေးနွေးညှိနှိုင်းဖြေရှင်းရေးနှစ်ဒုက္ခသည်တွေကိုပထမအတုပ်အဖြစ်နဲ့နေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင်သင့်ဖြစ်တဲ့အကြောင်းပြောဆိုပြီးမြန်မာဘက်ကလည်းလက်ခံဖို့အဆင်သင့်ရှိတဲ့အကြောင်းပြောဆိုတဲ့ကိစ္စတွေဖြစ်ပါတယ်။နံပါတ်၃အချက်ကတော့လုပ်ငန်းစဉ်တွေအများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံခြားလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူထားတာဖြစ်ပြီးနံပါတ်၄အချက်အနေနဲ့ကတော့ဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားလက်တွဲဆောင်ရွက်နေတဲ့ကာလအတွင်းနိုင်ငံတကာအတိုင်းအဝိုင်းကဖိအားပေးလှုံ့ဆော်တာမျိုးမလုပ်ဘဲတိခံဆောင်ဆန်းပေးရလို့ဖြစ်ပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာ VOA American သံမြန်မာပိုင်းက2018ခု October 24ရက်ပို့ဖို့နေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းကြားမယ်ထဲမှာဆိုရင်တော့
အရက်ဖက်ဖွဲ့စည်းပြီးအကောင်းဖို့လို့တယ်လို့ဘယ်တော့ပဲပြောနေတည်းအရက်ဖက်ဖွဲ့စည်းပြီးလောက်ကန်ဆောင်ရွက်မှုတွေတော့ဒါကတော့တက်တ
က်လာအဲ့ဒါကတော့လူမှုရေးဆောင်ရွက်နေကြတဲ့ရက်ဖက်ဖွဲ့စည်းတွေရဲ့မြန်မာနိုင်ငံကလက်ရှိအခြေအနေတွေပါပဲအင်္ဂါညတရက်လေးလိုင်းစီစဉ်မှာမကြခင်ကြားပါလိမ့်မယ်အမေရိကန်အီဒီယန်သုံးလုံးနဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာတွေအကြောင်းမြန်မာပြည်ပကိစ္စမတိုင်ခင်မြန်မာလေယာကိစ္စနဲ့ပတ်သက်တဲ့သတင်းပုဒ်ကိုကြားမှာပါမြန်မာနိုင်ငံလေယာလုပ်ငန်းခွင်တွေမှာပိုးသက်စေတုံးဆွဲမှုဆိုင်ရာစီမင်းစည်းကမ်းတင့်တက်မှုတွေနဲပါနေပြီးတော့တောင်သူလယ်သမားတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်ကြီးမားနေတာတွေ့ရတယ်ဆိုလို့ဒီ Food to Right စာနာရိတ်ခါရပိုင်ခွင့်ဆိုင်ရာကုလသမဂ္ဂထူးကိုစလေဟီလီယာအီလ်ဗာကအင်္ဂါနေ့တုန်းကကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောခဲ့ပါတယ်ဒီကြောင့်တော်ခင်မျိုးသက်ပြောပါလိမ့်မယ်
ကုလသမဂ္ဂရဲ့ Food to Right စာနာရိတ်ခါရပိုင်ခွင့်ဆိုင်ရာအထူးကိုစလေဟီလီယာအီလ်ဗာကမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်တွေကိုတောက်ကြနေမနေ့ကျရင်ကုလသမဂ္ဂထွေထွေညီလာခံတတရကော်မတီအစည်းအဝေးမှာတင်ပြတော်မှာဖြစ်ပြီးအခုလိုမတင်ပြခင်အင်ကာနေ့မှာနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမျိုးသမီးနဲ့ကလေးငယ်တွေရွှေ့ပြောင်းလှုပ်သားတွေအကြောင်းကိုဒီနှစ်အတွက်အစီရင်ခံစားရဲမှာအထူးတင်ပြဖို့ရှိတယ်လို့လည်း Miss Elva ကပြောပါတယ်
Among the agricultural workers also I focus in the report of women.
ဆိုင်ပြေးလုပ်သားတွေထဲမှာအမျိုးသမီးတွေကလေးငယ်တွေနဲ့ရွှေ့ပြောင်းလုပ်သားတွေအကြောင်းကျွန်မဦးစားပေးလေ့လာခဲ့ပြီးဒါကိုအစီရင်ခံစားတင်သွင်းမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တွေဟာရေဘူးအားဖြင့်အားမဲ့သူတွေဖြစ်နေပြီးအကာအကွယ်မဲ့နေကြလို့ပါ။ဆိုင်ပြေးလုပ်သားတွေကို ILO ကအကာအကွယ်ပေးဖို့အတွက်လှုံ့ဆော်မှုတွေအများကြီးရှိတဲ့ကြားကပဲအမျိုးသမီးအများစုကိုမိဖို့ကြောင့်အလုပ်လုပ်သူလို့သတ်မှတ်ပြီးကလေးငယ်တွေလည်းအလားတူအတိမှတ်ပြုမခံရတဲ့အတွက်သူတို့အကာအကွယ်မရကြတာပါ။ဒါကြောင့်သူတို့ကိုစိုက်ပျိုးရေးလုပ်သားတွေဖြစ်နေတည်ဝင်သတ်မှတ်ရေးဟာတိတ်အရေးကြီးပါတယ်။ Miss Elva ဟာပြီးခဲ့တဲ့နှစ်တုန်းကတော့ပိုးသက်ဆေးသုံးဆွဲတာနဲ့ပတ်သက်ပြီးအစီရင်ခံစာရေးခဲ့ပါတယ်။လူသားတွေပေါ်ရေဘူးရဆိုးကျွတ်တဲ့အမှုကိုအဓိကထားတင်ပြခဲ့ပေမဲ့အခုအစီရင်ခံစာမှာတော့စိုက်ပျိုးရေးလုပ်သားတွေပိုးသက်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးဆိုးကျွတ်ခံစားရမှုတွေကိုတင်ပြထားတယ်လို့ပြောပါတယ်။
Yes, it's extremely serious issue.
ပိုးသက်ဆေးရဲ့အန္တရာယ်ကတိတ်ကြီးပါတယ်။အဓိကကျန်းမာရေးထိခိုက်စေတာပါ။ပိုးသက်ဆေးသုံးဆွဲမှုကလည်းသုံးဆွဲနည်းမကျရင်အန္တရာယ်ရှိပါတယ်။ပိုးသက်ဆေးကိုဖျန့်တဲ့အခါသူ့တက်တီကတအုပ်နဲ့ပြဲမသွားဘဲကျန်နေတတ်ပါတယ်။လိုလာတဲ့ပိုးပြီးသုံးရင်လည်းအန္တရာယ်ရှိပါတယ်။အစိတ်တက်တွေကိုခန္ဓာနဲ့စိတ်ဝင်မဲ့အန္တရာယ်ရှိနေပြီးသူကလက်ငင်းဒုက္ခပေးတတ်တယ်လို့ ဒီအစိတ်တွေဟာကာလတားရှည်ကိုယ်ထဲမှာကြံ့ရပြီးတဖြည်းဖြည်းနဲ့အန္တရာယ်ပေးတတ်ပါတယ်။သူတို့ရဲ့အန္တရာယ်ကိုချက်ချင်းမသိနိုင်တယ်လို့တဖြည်းဖြည်းချင်းဆုလာချိန်မှာတော့ကျန်းမာရေးအတွက်တိတ်ကိုဆိုးနေပါပြီ။ပိုးသက်ဆေးထဲမှာပါတဲ့ဓာတ်ရုပ်ပစ္စည်းတွေကလည်းကင်ဆာရောဂါဖြစ်လာနိုင်တယ်လို့ကလင်းငယ်တွေအတွက်ဆိုစိတ်ကျန်းမာရေးကိုပါထိခိုက်စေနိုင်တာဖြစ်ပါတယ်။အထူးသဖြင့်ကိုဝင်ဆောင်မိခင်မှာဒီလိုဓာတ်ရုပ်အစိတ်တင်ရင်မမွေးခင်ကတည်းကခလေးမှာယောဂမျိုးစုံဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတာမို့ဒါကိုသိအရေးကြီးတဲ့ပြဿနာတစ်ရပ်ဖြစ်နေဖြေရှင်းတင်တယ်လို့လည်းထောက်ပြပါရယ်မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာပိုးသက်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးစီမင်းစည်းကမ်းတင်းကျပ်မှုမရှိတာကမြန်မာနိုင်ငံကထွက်တဲ့စားနပ်ရိက္ခာတွေအတွက်ပါအန္တရာယ်ရှိနေတယ်လို့လည်းတတိပေးပါရယ်
And there's another issue, the regulations and the protection is very much uneven.
ဒါကကစီမင်းစည်းကမ်းပြဿနာဖြစ်ပါတယ်။ပိုးသက်ဆေးအန္တရာယ်ကာကွယ်ရမှာဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားကွဲပြားမှုကတိတ်ကိုကြီးပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကစီမင်းစည်းကမ်းနဲ့စောင့်ချက်စစ်ဆေးမှုတွေတည်တည်ချာချာလုပ်ကြပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့မရှိပါဘူး။အခုလိုကြက်မှတ်စစ်ဆေးမှုကောင်းကောင်းမရှိတဲ့နိုင်ငံတွေကထွက်တဲ့လေယာထွက်ကုန်တွေစားတောက်ကုန်တွေကိုပြည်ရင်းမှရင်စားသုံးတာမဟုတ်ပဲဖွံ့ဖြိုးပြီးနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေကိုတင်ပို့နေကြတာဖြစ်တဲ့အတွက်ကမ္ဘာတလွှားတည်ရောက်မှုရှိနေတာကိုသတိထားတယ်လို့လည်းပြောပါတယ်။ဒါကြောင့်စားနပ်ရိက္ခာပြဿနာဟာတယောက်ကိုတယောက်လက်ညှိုးထိုးအပြစ်တင်နေဖို့မဟုတ်ပဲပိုးသက်ဆေးသုံးဆွဲမှုပြဿနာကိုအားလုံးကအလေးထားစဉ်းစားဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ဥကြစံသာမူရင်းအပေါ်မပြတ်တင်ပြပါလိမ့်မယ်ခင်ဗျာ။
မူဆေမန္တလေးရထလန်ကိစ္စအလားအလာကိုနှစ်ဖက်စူးစမ်းခြင်းဆွဲခေါင်းစဉ်နဲ့ကင်းလင်းလူရေးသားထားတဲ့ဆောင်းပါးကို South China Morning Post သတင်းစာမှာဖတ်ရပါတယ်။လင်းနစ်ကြကြောင့်ထိုးထားခဲ့တဲ့အမြန်မီးရထလန်စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကပြန်လည်ဆုံးသတ်လာကြတယ်လို့စာရေးပါတယ်။တရုတ်နိုင်ငံပိုင်းကုမ္ပဏီ Avion Engineer အုပ်စုနဲ့မြန်မာအစိုးရပိုင်းမြန်မာမီးထားတို့ဟာဒီထလန်စက်တင်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့တနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်တဲ့။တရုတ်နိုင်ငံအနောက်တောင်ပိုင်းယွန်နယ်နဲ့မြန်မာနိုင်ငံအလယ်ပိုင်းဆက်သွယ်မဲ့ရထားလမ်းဟာနှစ်နိုင်ငံအကြားအကြီးမားဆုံးဆက်သွယ်ရေးလမ်းကြောင်းဖြစ်လာလိမ့်မယ်လို့ဆိုပါတယ်။တကယ်တော့မီးထားလမ်းစီမံကိန်းကို2017မှာစတင်သဘောတူညီခဲ့ကြတာဖြစ်ပေမဲ့ပြည်သူတွေရဲ့ကန့်ကွက်မှုကိုအကြောင်းပြပြီးမြန်မာဘက်ကရဆန့်ခဲ့တာပါ။အခုဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးမှပြန်လည်စဉ်းစားလာတာဖြစ်တယ်လို့ဆိုပါတယ်။ဒီမီးထားလမ်းဟာတရုတ်မြန်မာစီးပွားရေးဇင်းကြံရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ဒီစီပွားရေးဇင်းညာဟာမူဆေမန်လေးထိအရင်ဖောက်လုပ်ပြီးရဟန်းပြည်နယ်ကြောက်ဖြူအထူးစီပွားရေးဇုန်ထိဆက်လက်သွားမှာဖြစ်ပါတယ်။အဲ့ဒီနေရာဟာတရုတ်ဘက်ကရေနံစစ်ကမ်းတိဆောက်ကျင်တဲ့နေရာဖြစ်ပြီးတရုတ်ပြည်ထိဖောက်လုပ်ထားတဲ့ရေနံပိုက်လိုင်းစတင်တဲ့နေရာလည်းဖြစ်တယ်လို့ဆိုရတယ်။တနင်္လာနေ့ပြုလုပ်တဲ့သဘောတူညီမှုအရဖြစ်နိုင်ခြေတွေလေ့လာမှုကိုနှစ်နှစ်အတွင်းဆောင်ရွက်မှာဖြစ်ပြီးဒီမိထားလမ်းကြောင့်သဘာဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်နိုင်တဲ့အလားအလာကိုဆန်းစစ်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းဟာပထမအဆင့်မှာ268မိုင်ဆီလျားမှာဖြစ်ပြီးတနအီ69မိုင်နှုန်းမောင်းနှင်နိုင်မဲ့ရထားစီမံကိန်းဖြစ်တယ်လို့တရုတ်အစိုးရပိုင်း Global Times သတင်းစာမှာရေးသားကြောင်းကုကဖော်ပြပါရယ်။ယူနိုက်တက်စတေ့မှာရှိတဲ့ရွှေလီမြို့မှဒီမန္တလေးအကြားရထားလမ်းကိုတော့မကြခင်စတင်ဖို့ရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးနဲ့လုံခြုံရေးအကြံပေးသူက South China Morning Post သတင်းစာကိုပြောခဲ့ပါတယ်။ပြီးတော့ရန်ကုန်နဲ့ကြောက်ဖြူတီဆက်လက်ဖောက်လုံးမဲ့အလားအလာရှိတယ်လို့ရေးထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံဇီယမင်းတက်ကသူကအစ်တောင်အာရှလေးလာရေးပါမခဖန်ဟွန်ဝေကတော့ဒီရထားလမ်းကိစ္စဟာစီစဉ်စဲအစ်င့်မှာပဲရှိသေးတယ်လို့ပြောပါတယ်။ဒီရထားလမ်းအတွက်လေးလာစရာတွေအများကြီးကြံသေးတယ်။စိန်ခေါ်မှုတွေအထက်မှာတော့မြေယာပိုင်ဆိုင်မှုကိစ္စဘယ်သူကိုတာဝန်ပေးမလဲဆိုတဲ့ဒါကွန်ထရက်တာအပြည့်ပြတ်ရှာဖွေရမယ့်ကိစ္စပြီးတော့ဖြစ်နိုင်ကြအလားအလာရှိမရှိဆိုတဲ့ဆန်းစစ်ချက်တွေကိုတရုတ်မြန်မာနှစ်ဖက်စလုံးကယုံကြည်နဲ့လက်ခံဖို့လည်းအရေးကြီးတယ်လို့ဆိုပါတယ်တဲ့။ဒါ့အပြင်မကြသည်မီကမြန်မာနိုင်ငံတွင်းကတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေကိုကြည့်ပြီးတရုတ်နိုင်ငံရဲ့အကြီးစားကုမ္ပဏီတွေကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုလိမ့်ညွန့်နေကြတဲ့သဘောတွေ့ရတယ်လို့ပါမောက်ခဖန်ဟွန်ဝေကဆက်လက်ပြောပါတယ်။ဒါ့အပြင်ဒီမီဒါလန်ဟာတိုင်းရင်းသားအင်အားစုနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေစေရှမ်းပြည်လိုနေရာမျိုးကိုဖြတ်သန်းသွားမှလည်းဖြစ်နေလို့ပြောကြောင်းရေးသားထားပါခင်ဗျာ
အခုတော့ American Indian အသုံးလုံးတွေကိုဒေါ်လာတန်းကဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
ဒီကိစ္စတွေတင်ပြမယ် Indian အသုံးကတော့
sell like hotcakes
ဖြစ်ပါတယ်ဆာလွန်ပေါင်းက SELL cell ga yaung na LIKE like ga dura HOT hot ga pura CAKES cakes ga game mode တွေဆိုတော့ Sprite Room ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပူနွေးနွေးရှိတဲ့ game mode တွေကိုရောင်းရတာပေါ့ရှင်။ Idiom ဆိုတဲ့ device ဓိပ္ပာယ်ကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်။အစားအစာဆိုပူနွေးနွေးလည်းဖြစ် game mode လည်းဖြစ်ရင်လူတွေဘယ်လောက်သိကြမလဲဆိုတာတော်ရရှိများစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်။ရောင်းလို့တော့မလောက်ဘူး။လူကြိုက်များတယ်။အယောင်တိတ်ကိုအတွက်တယ်။အားပီးသူတွေများတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒါကတော့ကိမှုရည်လို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ idiom ကိုသုံးနိုင်တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်တိတ်ကိုတွက်နေတယ်။ပြီးခဲ့တဲ့နှစ်ထက်စာရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ပစ္စည်းတစ်ခုခုအစားအစာတစ်ခုခုအယောင်ရတိတ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ?
Sell like hotcakes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ကညကထုတ်လွှင့်ခဲ့တဲ့အင်္ဂါညဒိုင်ရိုက်လိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်ရမှာပါကိုသားညုံစီစဉ်ထားပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အင်္ဂါနေ့ညပိုင်းဒိုင်ရိုက်လိုင်းစီစဉ်ကနေလို့ကြိုးလို့ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးကိစ္စပါ။အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူလူချေပြုလူမှုအဖွဲ့အစည်းတွေဟာဒီအားကောင်းခိုင်မာမှုဟာဆိုလို့ရှိရင်ဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါကြောင့်လည်းဒီမိုကရေစီတွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့တွေအားကောင်းခိုင်မာတဲ့အနေအထားကိုရောက်လာပြီလို့ဆိုနိုင်ပါသလား။အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာသဘောထားဘလို့ရှိလဲ။နောက်မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေမှာလက်ရှိဘလို့အခက်ကြုံမှုတွေကြုံနေရပါလဲ။ဒီရဖက်လူမှုဖွဲ့တွေနဲ့အာနာဝနီရဲ့ဆက်ဆံရေးဒစီစောင်းကိုကျွန်တော်တို့အခုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်တင်စာရှင်လက်ကြီးသူကတော့ Action Committee for Democracy Development Democracy ဖွံ့ဖြိုးရေးအတွက်လှုပ်ရှားမှုကော်မတီရပါ။နောက်တူကတော့ဒီ LAIN Lane Land Technical Support Group နိပညာအထောက်အကူပြုအဖွဲ့ပေါ့နော်။သူကိုကျော်ထင်အောင်ပါသူကကြားပြည်နယ်ကိုခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ်။နောက်တူကတော့ China Myanmar Pipeline Watch ပေါ့နော်တရုတ်မြန်မာဒီ pipeline စောင့်ကြည့်ရေးအဖွဲ့တော်ဖြစ်တဲ့ကိုရဲသိန်းဦးပါသူကမန္တလေးမှာခြေဆိုင်ပြီးလုပ်တာပါအဲ့တော့နှစ်ဦးကတော့လေလိုင်းပေါ်ရောက်နေပါပြီကိုကျော်ထင်အောင်နဲ့ကိုရဲသိန်းဦးကျွန်တော်အရင်ဆုံးကိုရဲသိန်းဦးကိုမေးကြပါလေကိုရဲသိန်းဦးတို့ကတော့ဒီမန္တလေးတိုင်းဘက်မန္တလေးလွှတ်တော်ဘက်မှာဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနဲ့ဆက်ဆက်ပြီးလုပ်ကင်နေတာတွေရှိပါတယ်ကျွန်တော်အရင်ဆုံးမေးချင်တာကအခု NDI အစိုးရလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေလှုပ်ရှားမှုကအရင်ဦးသိန်းစင်အစိုးရတဲ့ဆိုင်ပေါ့သူရဲ့ပူပေါင်းဆောင်ရွက်မှုကဘလို့များတွေ့ရလဲဘလို့အခြေအနေများရှိလဲပူပေါင်းဆောင်ရွက်မှုအားရစရာရှိပါလား
ကျွန်တော်တို့မြန်မာစာနာပိုင်လိုင်း watch အနေနဲ့ပေါ့နော်ဒီကြည့်တော်မှုဆက်ဆက်တော်တွေဟိုဒီကြည့်တော်မှုဆက်ဆက်တော်တွေတက်ဆိုင်ရောဝန်ကြီးချုပ်တွေကျွန်တော်တို့ပြည်ဆောင်ပြီးတော့ပေါ့နော်ဒီပိုင်လိုင်းလမ်းကြောင်းအခြေအနေတွေကိုကျွန်တော်တို့ပုံမှန်ဆွေးနွေးတင်ပြပါတယ်လက်တော့လည်းဆန်လာတဲ့အခြေအနေကတော့ကျွန်တော်တို့ဒီပြည်ဆောင်တော်ဘက်ကိုဆွေးနွေးဖို့ဒီနေ့ထဲမှာဆိုရင်ကျွန်တော်တို့ပုံမှန်နဲ့ကျွန်တော်စာဖို့လေဒီပြည်ဆောင်တော်ဘာပြောလဲဆိုတော့အထူးဖြစ်အပေါ်ဒီရှိလားဆိုဖြစ်လား။အပေါ်ဘာပုံနေရှိလား။အပေါ်ဘာပုံနေရှိမှလက်ခံဆွေးနွေးမယ်အဖြစ်လေးဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ဒီနေ့ကလက်တော်ပုံမှန်တက်ပြပြီးတော့ကျွန်တော်တို့အချက်လက်တွေရောပါပြီးဆွေးနွေးနေတဲ့အခြေအနေကလည်းဒီနေ့မှာကျွန်တော်တို့ခုချိန်ထိကျွန်တော်တို့လက်တော်ကိုဆွေးနွေးဆွေးနွေးရတယ်ပေါ့။ကျွန်တော်တို့ဒီမှာ350ဒီခါခွေးမှာအသေးသေးနေတာအသေးသေးနဲ့အစီအုံများကိုပတ်စည်းဖို့ရှိပါတယ်။အဲ့အသေးသေးမှတ်ပုံတွေဆရာဥပဒေကမှတ်ပုံတင်ခြင်းနဲ့အသေးသေးဒီဘယ်လိုမှတ်ပုံတင်ရမလဲဆိုတော့ဒီကြောင်ကရေးထားတာဖြစ်ပါတယ်အဲ့တော့မှတ်ပုံတင်လက်မှတ်ကဟိုဒီဆိုရလက်ထက်မှာပေါ့နော်ရှေ့ထဲတင်လာတာကိုသိရပါတယ်
အဲ့တော့အသင်းအဖွဲ့မှတ်ပုံတင်ဖို့ဆိုရင်ရောအခုပြည်ထရေးမှာလူရဲကူကူအချင်းကြီးချွတ်ချုံဝင်ရှိရလား
အဲ့မရှိပါဘူးခင်ဗျာပြည်ထရေးမှာအသင်းအဖွဲ့မှတ်ပုံတင်ဆိုအသင်းအဖွဲ့မှတ်ပုံတင်ဆိုဥပဒေမှာတော့လူလူရဲ့အသင်းဆိုတာတကယ်ကပါတယ်အဲ့လူလူရဲ့အသင်းဆိုတာတကယ်ကိုအဓိပ္ပာယ်ဆက်ထားတာလည်းမရှိဘူးဒါတော့ရှင်းနေသူရဲ့အဓိပ္ပာယ်ဆက်ထားတယ်ကျွန်တော်တို့ပြပါဥပဒေတရားကို
တို့ရဲ့အစိတ်ပိုင်းတစ်ခုမျိုးတဲ့ချီလီတို့ကအဓိပ္ပာယ်ပေါ်ထွက်လာတဲ့အဓိပ္ပာယ်အရာဆိုကျွန်တော်တို့ကမှတ်ပုံတွေမလိုဘူးတဲ့အခြေအနေဖြစ်ပါတော့လူမှုရေးကျေးဆိုတာကဘောနော်တကယ်ဥသာရင်းလာရေးလုပ်နေတဲ့အစင်းအဖက်လောက်ကိုပဲဆိုပြီးရုပ်ပြီးတော့ဘောနော်ကောက်ယူဆွေးနွေးထားတဲ့ပုံစံမျိုးဖြစ်နေတော့ကျွန်တော်တို့ခုလက်ရှိမှာမှတ်ပုံတွေမျိုး process ကိုတော့ဒီလိုမျိုးမှာပဲကြောက်ရပင်နဲ့အဖြစ်နဲ့ရှိပါတယ်။ရာသီနဲ့ပုံတွေလည်းမကြနိုင်ဘူး။ဟုတ်ကဲ့ဒီ process right ဖြစ်နေတယ်ကျွန်တော်တို့ဒီဆိုင်လေးရတာဖြစ်ပါ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတကယ်ပြောမှဆို CSO တွေပါလဲခုနကပြောလို့ development เนาะဖွံ့ဖြိုးရေးအတွက်လုပ်တဲ့ဖွဲ့စည်းလို့ရှိလို့ပဲဒီ rights ပြောเนาะအခွင့်အရေးနဲ့ပတ်သက်လို့ advocacy စီယုံပြောဆိုပြီးတော့လုပ်ရတဲ့ကိစ္စတွေရှိတယ် advocacy ဆိုတကယ်တမ်းပြောရင်လွှတ်တော်လို့အစိုးရနဲ့ထိတွေ့ပြီးတော့လုပ်ရတယ်အဲ့တော့ဘယ်လိုများလုပ်နေကြလဲ advocacy အဖွဲ့တွေကဟုတ
်လားပြီးခဲ့တဲ့လလာဆိုရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်ဝန်ကြီးကိုတွားပြီးတယ်ရခိုင်ပြည်နယ်မှာကတောက်ပြီးအမီးတဝိုင်းမှာရှိရောမတန်စင်းမှုတွေယူတွေးကြဆင်းနေတဲ့အခြေအနေတွေယူတွေးကြဆင်းမှုတွေဆက်ဆက်နေတဲ့အခြေအနေတွေမျိုးကိုကျွန်တော်တို့စာပြီးတော့ဆောင်ပြင်ကြတာပါ။ဒါလည်းကျွန်တော်တို့ကတော့390ခါခွေးပေါ့။ဒါပေမဲ့ဒီအရေးဒီပုံမှာ390ခါခွေးနဲ့အဲ့အဲ့ကနိုင်ငံသားတွေတာဝန်ရတာဘာလို့လဲ။ချင်းချင်းကြီးအဲ့ဒါကျွန်တော်တို့အပြီးတော့ဆောင်ပြင်ကြတယ်။အဲဒီမှာကျွန်တော်တို့အပြီးတော့ဆောင်ပြင်ကြပြီးပြန်လာတဲ့ပြီးတော့စိတ်မပြားခင်မှာပဲကျွန်တော်တို့အပေါ်ပြီးဝင်တရားဘူးပေါ့နော်။ဒီမှာအတူရရဲ့အတူဆုံးဖြတ်ချက်အရာဆိုပြီးတော့ကျွန်တော်တို့ပုံမှာ68ကအကြီးပေါ့ဆက်တူမျိုးဒီပုံမှာ68ကအကြီးရဲ့အမှုတွေကလာရပါတယ်
မတ်တေစာရှင်လေးကြီးကဖုန်းခေါ်လို့မရသေးပါဘူးကျွန်တော်ကိုကျော်တင်အောင်ဖိတ်ခေါ်ချင်ပါတယ်ကိုကျော်တင်အောင်ကတော့ဒီကရပြည်နယ်ခြေပြူတော့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေရဆိုတော့ခုနကကိုကြီးရဲ့တင်းကတော့ဆွနေထားပါတယ်သူတို့ကြုံရတဲ့ခက်ခဲတွေပြဿနာတွေအဲ့တော့ကိုကျော်တင်အောင်ရဲ့အတွေ့အကြုံလည်းသိချင်ပါတယ်ဒီလက်ရှိလုပ်တဲ့လူမှုရေးကွန်ရေးလုပ်ငန်းတွေပေါ့နော်ဒီလူမှုခြေပြူလုပ်ငန်းတွေမှာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်မှုဘယ်လောက်ထိရပါလဲ
2018မေလလောက်မှာစတင်ပြီးတော့မှာကိုဆက်တူတင်ခွင့်ပြုရရမယ်ဆိုတော့ဒီကံဒရမ်းကတက်တင်ခလာတယ်ပေါ့လေကျွန်တော်2014ခုနှစ်ဒင်ပါမပုံတင်ဥပဒေရအလက်ပွန်ဖဲစီဒီ CSOCB မူတည်ကမပုံတင်လိုကတင်မတင်လိုကလွတ်လပ်စွာလွတ်ပိုင်ခွင့်ရှိတယ်ဆိုတာမျိုးကိုလက်ရှိကျွန်တော်တို့ပြည်နယ်အစိုးရကမသိပါဘူးခင်ဗျဒီမပုံတင်ခါချင်းမရှိတော့ဖဲတွေကိုမတရားသိမ်းလို့တောင်မှကိုကတ်မှတ်တဲ့ပုံစံမျိုးတွေရှိလာတယ်2018ခုနှစ်2018မှာကတော့ကျပောင်းဖြစ်နေတဲ့လောက်ရှိမှာမယ်ပေါ့နော်။ဆက်ချက်ပဲထုတ်ထားလို့ဆိုပေမဲ့ကမချက်တွေကတော်တော်များသားတို့ရက်ကလည်း15ရက်ဖြစ်လာတာတော်တော်လက်ရှိဒီမိုကရေစီဆိုရလက်ထက်မှာပဲအရက်ဖက်ဖွဲ့စည်းတွေအကောင်းဖြစ်လို့တယ်လို့ဘလောက်ပဲပြောနေတူစီအရက်ဖက်ဖွဲ့စည်းတွေလောက်ကန်ဆောင်ရဲ့မှုတွေတော့ဒါကန်ဆက်လာတဲ့အနေထားမျိုးကိုကျွန်တော်တို့ရင်ဆိုင်ကြုံတွေ့နေရပါတယ်။တကယ်အခမ်းအနားတွေတင်တယ်လေတင်တယ်လေကိုပါစပြီးလဲဆိုတော့ computer ရယူမှဒါလေပါမှဒါလေ hotel ခိုင်းနေငားရမယ်ဖုန်းကြီးကြောင်းတွေဒီဘာသာရေးဆရာတာမိုင်းဆရာအထောက်အူတွေမှာကိုနိုင်ငံရေးစီးပွဲတွေမလုပ်ရဘူးဆိုတာကိုလည်းပြည်ဝင်ထုတ်ပြန်ထားတာဖြစ်တဲ့အတွက်ကြောင့်မို့ Instagram ညာချက်ပေါ်မှာမလိုက်နိုင်ရင်ဒီ Facebook တွေအရေးကြီးရမယ်ဆိုပြီးတော့မှဟုတ်ကဲ့ဒါတော့တကယ်မလို့အခုဆိုရင်ဒါဒီကဖက်ဖွဲ့ကြီးတွေကခမာဖက်ခဲတွေလောက်ကဆောင်ရဲ့ပို့အတွက်တတ်မှတ်တဲ့ကြီးကားဖက်ခဲများစွာဒီနဲ့တုံ့ပြန်နေရတဲ့ကာလဖြစ်ပါလေ
ခင်ဗျနိုင်ငံရေးနဲ့မပတ်သက်အောင်ဆိုတော့ပြိုင်မေးကိုမထုတ်ဘူးလားဘလို့နိုင်ငံရေးနဲ့မပတ်သက်ရတယ်ပြောမယ်ဆိုရင်တော့ဒီလူမျိုးလုပ်ငန်းလုပ်နေရတယ်နိုင်ငံရေးလုပ်တာပါပဲ
ဟုတ်ကဲ့မေးခွန်းထုတ်ပြန်မဲ့လဲဒါကအထူးတော်ချဲ့ရေးကြီးကလာကတော့ဒီနယ်ဆေးရဖွဲ့ရဲ့အစည်းအဝေးညချဲ့ရထုတ်ပြန်ထားတဲ့ပုံပါပဲဒီလိုကနေလောက်ကိုဖြောင်းရရတယ်အဲ့ဒီတော့တာမလို့ဒါဒီကိုခုခုချက်ပေးရမယ်ဆိုရင်တော့နိုင်ငံရေးနဲ့မပတ်သက်ဘာဘူးဆိုတော့ဥစ္စာလက်မထိုးပေးမှုတွေကိုသူကတောင်းဆိုတာဖြစ်တဲ့အတွက်ခုအဖွဲ့တွေကတော့ဒါဒီကိုမလုပ်တော့ဘဲနဲ့ရခိုင်လိုက်တယ
်ဟုတ်ကဲ့ကိုကျော်ထင်းအောင်ကြီးလီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကိုရဲသိန်းဦးလည်းလီလိုင်းပေါ်မှာခဏနေပြောအောင်ကျွန်တော်မတ်တေစာရှင်လေးကြီးလီလိုင်းပေါ်ရောက်နေလို့ပါမတ်တေစာရှင်လေးကြီးကလည်းလမ်းပေါ်မှာဖြစ်နေတော့ကျွန်တော်အားနာပါတယ်မတ်တေစာရှင်လေးကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တေစာခုနကပြောသွားကြတဲ့အထက်မှာ NGO တွေကြုံရတဲ့အခက်အခဲအဓိကတော့ CSO တွေပြဿနာမှတ်ပုံတင်မရှိလို့အာဏာပိုင်တွေနဲ့ဆက်ဆံရေးအခက်အခဲတွေကြုံနေရတယ်ဆိုတာသူတို့အလေးထားပြီးပြောသွားတယ်မတ်တေစာရှင်လေးကြီးအနေနဲ့လည်းအခုဒီACDC ဒီမှာလုပ်နေရဆိုတော့လက်ရှိကြုံနေရတဲ့ CSO တွေအခက်အခဲဆိုရင်ဘာပြောမလဲခင်ဗျဒ
ီရက်ကဖွဲ့စည်းနေတာဒီ voluntary ကိုတော့မဖြစ်မနေအမှတ်ပုံတင်မှာမဟုတ်ဘူးမတင်လဲရတဲ့ပုံစံမျိုးဥပဒေအရချစ်ကြောင်းနေထားတာဆိုတော့တို့လည်းဒီပေါ်မှာတော့အရင်ကိုကြိုးစားခဲ့တယ်အဲတော့ရက်ကဖွဲ့စည်းအောင်ဖြစ်တယ်မှာဒီမှတ်ပုံတင်တဲ့ကိစ္စဒီနော်ဆိုခက်ခဲဖြစ်ခဲ့တယ်ပေါ့နော်အခုလဲဒါမတင်လဲရတဲ့တော့မတင်ကြအောင်ဒါပေမဲ့နောက်ပိုင်းမှာတော့ဘာဖြစ်လာလဲဆိုတော့ဒီနှစ်ပိုင်းအတွက်ကိုပဲဒီမှတ်ပုံတင်မရှိရင်အရာမတွန်းဟုတ်ကဲ့ဆိုရင်ဒီအတိမတ်ကြည့်ရပုံစံမျိုးအနာဘာနေတာကပုံစံလောက်လာရရှိရအခုကတော့ တော့မနက်ကတည်းကပြောရမယ်ဆိုတော့ဒီကနေ့မှာဒီမှာလွတ်တော်ကိုအရင်ကလိုပဲပေါ့နော်သူအဖွဲ့ရေးပူးစားပြုပြီးတော့ဒီဥပဒေပြင်ဆင်ရေးအတွက်ကော်ရိုဂရာဖွင့်တောင်းနေဖွင့်တောင်းတဲ့အခါမှာဒီလွတ်တော်ကမကုန်တင်ရှိတာမကုန်တင်ရှိတဲ့အဖွဲ့တွေကိုပဲဝင်ခွင့်ပေးမယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒါမျိုးစကားပြောလာတယ်ဒါတမားကလေကော်မတီကအဖွဲ့တွေရဲ့ဒီမကုန်တင်ရှိတဲ့အဖွဲ့တွေရဲ့မကုန်တင်မျိုးတင်ပေးလိုက်တယ်တချို့တွေကမရှိဘူးမရှိတဲ့အဖွဲ့တွေကတို့သမီးရပုံစံမျိုးပြောလာတာမျိုးတွေ့ရတယ်ဒါပြင်ဒီနေ့အတိအကျမှာတော့မကုန်တင်အရေးကြီးတာလေဒီတချို့ကလည်းပဲပြောရဲဆိုရင်မကုန်တင်မရှိရင်အဖွဲ့တွေအဖြစ်မခံအောင်ဆိုတာမျိုးပေါ့နော်ဒီအဆက်ဆက်မလုပ်ကြအောင်ဒါမျိုးတွေကဘာဖြစ်လာလဲဆိုတော့ဒီအဖွဲ့အစည်းတွေကမကုန်တင်ကိုတင်ရမယ်ဆိုတဲ့ပုံစံမျိုးပေါ်ပေါက်လာတယ်ဒါပြင်ဒီစတာကိုချက်လို့ပြောရဲဒီဝင်ကြီးတို့ပေါ့နော်ဝင်ကြီးတို့ကဒီအဖွဲ့အစည်းပေါ်မှာနားလည်ဖို့ဆောလို့ရအောင်ရတယ်။ဒီအဖွဲ့အစည်းကိုပြိုင်ဘက်တွေလိုမျိုးနောက်ချင်းချောက်တဲ့အနေတွေလိုမျိုးမြင်နေရ။ဥပမာပြောရရင်ဒီတရားပြည်နယ်ဝန်ကြီးချုပ်မှာဆိုရင်ဒါတိမတတဲ့ဒီအဖွဲ့အစည်းတွေနဲ့ဒါပြဿနာရဖြစ်ခဲ့တယ်ပေါ့နော်။ဒီ15ရက်တာကျော်ပြီးတော့အတောင်တားရမယ်။ဘယ်အဖွဲ့အစည်းကိုအသေးစိတ်ကိုသိရမှာပေါ့နော
်။ဟုတ်ကဲ့အဲ့တော့တစ်ဖက်မှာမှတ်ပုံတည်ရေးတွေမြန်မြန်ဆန်ဆန်ဖြစ်လာဖို့ကိုစူးစမ်းလို့မရနိုင်ဘူးလား။
မတော်ကျင်တာကကျွန်တော်လက်ရှိမှာအခုမှပြောရင်ကျွန်တော်ကိုယ်ပိုင်ဖွဲ့စည်းဆိုရင်ကျွန်တော်ကဝန်ကြီးဌာနရဲ့ထောက်ခံစာယူရတယ်။အဲဝန်ကြီးဌာနပဲဝန်ကြီးဌာနလည်းကြောင်းဒီကိန်းဝန်ကြီးဌာနဖြစ်ပါတယ်။ကျွန်တော်တို့အဖွဲ့လုပ်တဲ့လုပ်ငန်းနဲ့ဆက်စပ်တဲ့ဝန်ကြီးဌာနဒီကိန်းဝန်ကြီးဌာနအဲ့တော့ဒီကိန်းဝန်ကြီးဌာနရဲ့ဟိုအားနည်းချက်ကိုထောက်ပြနေတဲ့အဖွဲ့အစည်းကိုဒီကိန်းဝန်ကြီးဌာနထောက်ခံစာပေးပါမလား။ဒါကျွန်တော်ရဲ့စိုးရိမ်ချက်ပါ။ဆိုတော့ဒါကလည်း20မိနစ်တိုင်းဒီကိန်းဝန်ကြီးဌာနကိုကျွန်တော်ရဲ့လုပ်ငန်းစဉ်တွေကိုတင်ပြရတယ်။ပတ်သက်တွေကိုတင်ပြရတယ်။တင်ပြတာဟုတ်ပါပြီ။ကျွန်တော်ရဲ့လုံခြုံရေးကိုဘယ်လောက်ထိဒီအဖွဲ့ရုံကြုံရေဒုတိယစီစဉ်လုံးကြုံဘယ်တော့ဖြစ်ကားဝင်နိုင်မလဲဒါတွေကမတိကြဘူးအဲ့တော့ تمہارو ကမတင်ဖို့ရွေးချယ်ခဲ့ရပေါ့နော်တင်ရင်လည်း تمہارو ရမယ်လို့လုံးဝမတင်တော့ဘာလို့လဲဆိုတော့ပြည်ရေးဝန်ကြီးဌာနအားနည်းချက်တွေနဲ့အဲ့တော့ဝေဖန်ထောက်ပြနေတဲ့အဖွဲ့ဖြစ်တဲ့ကြောင့်ပြည်ရေးဝန်ကြီးကထောက်ခံချက်ပေးဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ဒီလိုအဖွဲ့ကြီးတွေကလူခွင့်ရေးအဖွဲ့ကြီးကအဓိကဖြစ်တဲ့ဒါအေးအဖွဲ့ကြီးတွေဒီမျိုးတွေဒီအဖွဲ့ကြီးကအဓိကဖြစ်ဆုံးပြန်ရတာ
ဟုတ်ကဲ့ခင်ဗျမတ်တေသာရှင်လေးကြီးကျေးဇူးပါခင်ဗျကျွန်တော်တို့ရှင်တူရောက်နေလို့ဖိတ်ခေါ်ပြရစီကိုတန်းစင်နဲ့ကိုတန်းစီကတော့ဇာနီမြမအဖွဲ့ရပါကိုတန်းစင်ဟုတ်ကဲ့ကိုတန်းစင်ပြောပါခင်ဗျဆွေးနွေးလို့ရပါပြီဟုတ်ကဲ့ဟုတ်ကဲ့ကိုတန်းစင်ကြားပါပြီ
ဇာနီတိုင်းကျွန်တော်တို့ဒီရပ်ဘက်အဖွဲ့ကြီးတွေနဲ့ဆိုင်တဲ့ကျွန်တော်တို့ဝင်ကြီးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့
ဝင်ကြီးကိုကျွန်တော်တင်ပြဖို့ပါတယ်ရပ်ဘက်အဖွဲ့ကြီးတွေကိုအစိုးရအဖွဲ့တွေတက်လာတဲ့နောက်ပိုင်းမှာဒီနေ့ဒီချိန်တောင်မှပုံမှန်မတွေ့ပါဘူးဒီနေ့ဒီချိန်တောင်မတွေ့တဲ့အခါကျတော့ကျွန်တော်တို့ကတွေ့ဆုံမှုကိစ္စကိုတင်ပြပါတယ်ဒါပြီးတော့ကျွန်တော်တို့ရဲဘက်ဖွဲ့စည်းတွေရဲ့မှတ်ပုံတွေစီးရင်ကစစ်ကောင်ရဒီလိုဥစ္စာဥပဒေဌာနမှာအတိအကျရှိပါတယ်။ကျွန်တော်တို့ဒီနေ့တခါလဲကျွန်တော်တို့အသေးဖွဲ့နဲ့ပတ်သက်တဲ့ပြပတ်နဲ့အစီအစဉ်များကိုတင်ရပါတယ်။ဒါပေမဲ့တွေ့တိမှုဒါအားနေတဲ့ကကြတော့အစိုးရကိုကျွန်တော်တို့ကအသေးစီးရနေပြီးတော့ဒီနေ့ဖြစ်နေတဲ့လူမျိုးရေးအခြေအနေ၊စီးပွားရေးအခြေအနေ၊နိုင်ငံရေးအခြေအနေကိုတင်ပြဖို့အလို့အခွင့်အရေးလဲပါတာကိုတွေ့ရပါတယ်။အဲ့ဒါလေးပါ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်မတ်တစ္ဆာကိုပဲပြန်မေးချင်ပါတယ်။မတ်တစ္ဆာအခုတကယ်တမ်းပြောမယ်ဆိုရင်ဒီမိုကရေစီအတွင်ကူးပြောင်းရေးမှာဒီရပ်ဘက်လူမှုဖွဲ့စည်းတွေရဲ့အားကောင်းခိုင်မာမှုဟာဒီမိုကရေစီတကယ်ဖွံ့ဖြိုးဖို့အတွက်အဓိကအကြောင်းရင်းတစ်ခုလည်းပါဖြစ်ပါတယ်အဲ့တော့လက်ရှိအစိုးရအနေနဲ့ဒီ CSO တွေဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိဆောင်ရွက်နေရလို့ထင်ပါလဲ
အာကျွန်တော်အခုနောက်ပိုင်းတုံ့တက်လာတော့ဒီလိုအားလုံးကဒီကနကျောက်ဒါဆိုရင်ပေါ်ရတယ်အများကြီးကျွန်တော်ရက်ဖက်အချင်းချင်းလေးဆွေးနွေးကြတယ်ပေါ့နော်ဒီပြိုင်ဘက်တွေလိုမျိုးတော့မလို့အတော်ဦးဒါပြည်သူတိုင်းရိုက်အဲချိတ်ဆက်တဲ့အစိုးရအနေနဲ့ပြည်သူကြီးအတိုင်းဒီမန်ဒိတ်လိုပြောတဲ့ဒါမဲဆန္ဒရရှိထားတဲ့ legitimacy ဒီအဲဒါမျိုးရရှိထားတဲ့အစိုးရတိုင်းရိုက်ပေါ့ဆိုတော့ရက်ဖက်ဖွဲ့စည်းမလို့အတော်ဦးဆိုတာမျိုးတော့ပြောလာတာစဉ်းစားနေကြတာတော့တွေးရတဲ့သဘောဖြစ်နေတယ်ဆိုတော့ရက်ဖက်ဖွဲ့စည်းကတော့ဒါပြည်သူတွေပြည်သူဖွဲ့စည်းဖြစ်တယ်ပြည်သူတွေပဲဖြစ်ပါတယ်ဆိုတော့ဒါကတိတဲ့အခြားသောဖွဲ့စည်းမဟုတ်ဘူးပြည်သူတွေကပြည်သူဖွဲ့စည်းတဲ့ကောင်တို့တို့ဒီပြည်သူဖွဲ့စည်းလေးတွေရဲ့အာဒီအရှိမှုနဲ့နောက်ပြည်သူအတန်အောင်အောင်ဆင်းလဲဆိုရင်တကယ်ရပ်ဖက်ဖွဲ့စည်းတွေကပြည်သူတွေကတက်ကြွလို့ရှာတယ်တက်ကြွပြည်သူတွေဖြစ်တယ်သူတို့ရဲ့အတန်အောင်အောင်လာအရင်ဒီအိုးအောက်ခြေဒီစဉ်းစားမလို့ပဲနဲ့တိုင်းရိုက်ဟောနားထောင်လို့ရတဲ့အခြေအနေအများကြီးရှိတယ်ဒါကိုအဲတို့တို့အဲ့ဒီပါပါတော့တမမြင်လာတော့ဒီသူတို့လည်းပါတီအနေနဲ့အဲနိုင်ငံတကာဝင်ဆက်ကိုစူးစမ်းနေကြတဲ့အချိန်မှာဒီအရက်အဖွဲ့ကြီးတက်ဖို့အားလုံးမလိုက်မနဲ့နိုင်ဘူးလို့ကျွန်တော်မြင်ရတယ်။အဲဒီဘက်ဖွဲ့ကြီးအစံမျိုးတီးကြမဆောင်ရတဲ့အချိန်ကြီးတွေသူတို့မလုံနိုင်ဘူး။အဲဒီ process ကိုအခြေခံတဲ့အာပြည်သူတွေကို consultation အောင်မှတိကျမလို့ပဲရတဲ့အခါမှာအရက်အဖွဲ့ကြီးရဲ့အခက်အခဲကစဉ်းစားဖို့ကျွန်တော်ဝေးရတယ်ပေါ့နော်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုရက်သိဦးမေးချင်ပါတယ်ခင်ဗျာ။ကိုရက်သိဦးခုနပြောမယ်ဆိုရင်အရပ်ကလူမှုဖွဲ့စည်းတွေကဟိုးရင်ဒီဖိနှိပ်ခံရတဲ့ချုပ်ချက်ခံရတဲ့အစိုးရလက်ထက်ထဲမှာတွေကရောက်အောင်လုပ်ခဲ့ကြတာပဲလေအခုတော့အခုတချို့အခက်ခဲတွေခုနပြောတယ်မြင်နေရတယ်အဲ့တော့ဒီအခြေအနေတွေကိုကြော်ပြီးတော့ကောအရပ်အဖွဲ့စည်းတွေဖွံ့ဖြိုးအားကောင်းလုပ်နိုင်မယ့်အခြေအနေရောရှိလားအခုအစိုးရလက်ထက်မှာ
အဲဒီလိုအားကောင်းလုပ်နိုင်မယ့်အခြေအနေရှိလားဆိုတော့
ကျွန်တော်တို့ကအခုအားတော့ကျွန်တော်တို့ရဲ့အလှည့်အပြောင်းပေါ့နော်အလှည့်အပြောင်းကဘာလဲဆိုတော့တွေ့ဆုံဆွေးနွေးတဲ့လမ်းကြောင်းကိုကျွန်တော်တို့ကြွားတာရေလုံးကလောက်တာတော့တွေ့ဆုံဆွေးနွေးခြင်းမရှိတော့ကျွန်တော်တို့ကအရင်ကလူပေါ်ကြည့်ရရင်တော့လက်တယ်အရင်ကလူတဲ့ပုံစံကကျွန်တော်တို့ကအော်ပြောတာပေါ့နော်အော်ပြောတယ်ဝင်းလို့ပြောတယ်တခါခောက်တယ်အဲ့လိုလုပ်တယ်အဲ့တော့အခုကတွေ့ဆုံဆွေးနွေးပြီးပြောနေတဲ့လမ်းကြောင်းကလည်းပြန်လက်မပြောဆုံးတာပေါ့ဒီမှာကျွန်တော်ညီနာပြန်ဆုံးသွားတယ်ပြန်ဆုံးသွားပြီးတော့ကျွန်တော်အခုဒီမပုံနေချိန်မှာဘာလို့ကဒီလိုဟာမျိုးဖြစ်တယ်ဖြစ်တဲ့အခါမှာတပြင်းတည်းဆက်လို့ဒီမှာလည်းပြင်းတဲ့တစ်ခုတစ်ခုမတူကြဘူးအဲ့တော့ကျွန်တော်တို့ဆိုလည်းပဲဒါပြင်းတဲ့တစ်ခုလည်းမပါဘူးဆက်ပြီးဆက်တာတော့မမနဲ့တည်းဆိုလည်းလူမျိုးဝင်ကြီးအရှိမမီဘူးဝင်ယူချင်တော့ဝင်ယူကြပဲအကုန်လုံးကင်ထားတော့မနဲ့တည်းအခြေကြီးတခြားပြည်နယ်မှာလည်းတော့ဝင်ယူလူမျိုးဝင်ကြီးရှိတယ်တော့မနဲ့တည်းမှာဆိုရင်အဲ့လောက်စောင့်ကြည့်လို့ဘာလို့ပေါ်တော့ပါတဲ့အဖွဲ့တွေဆိုရင်အိုးနာမည်ပြင်ပြီးတော့တိုင်းပြည်မှာမှတ်ပုံတင်တာပဲဒါပေမဲ့နာမည်ပြောင်းခိုင်းတာကိုနာမည်ပြောင်းပြီးတော့ပြင်ပေးပါဆိုအဲ့ဒါမျိုးကြီးဝင်ခံရဘာလို့လဲဆိုတော့စောင့်ကြည့်ပါရင်ဒါသူကဟိုပေါ်တော့အစိုးရခန္ဓာကြီးအစိုးရလုပ်ငန်းကြီးဝင်ဆက်ဖက်တယ်ဆိုတော့အဲ့ဒီကိုဒီမျိုးကတော့အဲ့ဒီအလေးကောက်ပြီးတော့
နော
်အဲ့ဒီတော့ဒီနာမည်ကြီးကပြင်လို့ရှိပေါ်တော့ဒီနာမည်ပြင်ပေးမှဒီလိုဥပပုံတွေထုတ်ပေးမှလေအဲ့ဒီကျွန်တော်တို့ဘာလို့ဒီကျွန်တော်တို့ကတော့ခုလိုလက်ရှိမှာတော့ရပ်တည်တယ်ပေါ့နော်ရပ်တည်လို့ဆိုရင်ရတဲ့တော့ရပ်တည်ပြီးလုံနေကြတယ်ဒါပေမဲ့ဒီသူ့ဆိုကျွန်တော်တို့ဒါဆိတ်ချက်တယ်လို့ကျွန်တော်တို့ကယူယူကတော့ရပ်တည်ချက်ခုလာချင်ပါတော့
ဟုတ်ကဲ့ကျွန်တော်စက္ကန့်လောက်ပဲချိန်ရတော့လေခင်ဗျာ
ဒီကူစပီးနေစီအောင်လို့အနေနဲ့တောင်းရလုပ်နေပြီးတောင်းမှာဆက်မရဥပဒေပုံမှန်68ကြပြီးပေါ့နော်ဆွဲလာတယ်ဆိုတော့ဖြောင်းပြီးတော့ဒါရှိလာတယ်လို့ကျွန်တော်ကအဲ့လိုတုံးတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပေါဝန်ဆွေးနွေးပြတဲ့ကူရဲသိန်းဦးကိုကျော်ထင်းအောင်မတ်တင်စာရှင်လည်ရည်နဲ့တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွယ်ပြီးပါ
ဖြူအမေရိကန်တန်မြန်မာပိုင်းကပေါ်ဖူးနေတဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့တန်ဖွင့်နေပါတယ်ခင်ဗျာအခုတော့နိုင်ငံနောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော့ခင်မျိုးသက်ကကြီးညာပါလိမ့်မယ
် Sorry သတင်းတောက်ဂျမဲလ်ခါရှူဂျီအသက်ခံမှုမှာပါဝင်ပတ်သက်နေတဲ့ Sorry အာရေဗျအရာရှိတဲကတချို့ကိုဖော်ထုတ်နိုင်ပြီဖြစ်တဲ့အတွက်သူတို့ရဲ့ American ပြည်ဝင်ခွင့် visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအင်ကာနေ့မှာပြောကြားလိုက်ပါတယ်။အခုလိုဒဏ်ခတ်တာဟာနောက်ဆုံးအဖြစ်အရေးယူတာမဟုတ်သေးဘဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို American ဘက်ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်။ American နိုင်ငံခြားရေးဌာနမှာအင်ကာနေ့ကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ Sorry အရာရှိဘနက်ဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်မယ်ဆိုတာနဲ့ဘယ်သူတွေကိုအရေးယူမယ်ဆိုတာကိုတော့ထုတ်ဖော်မပြောပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရှေ့လာတဲ့ပြင်သစ်နိုင်ငံပါရီမြို့မှာတွေ့ဆုံဖို့အတွက်အစီအစဉ်တွေလုပ်ပြီးပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်ကအင်ကာနေ့မှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံခြားမူဝါဒရေးရာဆိုင်ရာအရာရှိယူရီဦးရှာခော့ဖ်ကတော့သတင်းစာရှင်းလင်းပွဲမတိုင်ခင်အကျိုးသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာနိုဝင်ဘာလ17ရက်နေ့ပြင်သစ်နိုင်ငံရဲ့ငြိမ်းချမ်းရေးနေ့မှာပါရီမြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အခြေအနေနဲ့ပတ်သက်တဲ့အစိုးရခန်းစာတွေကိုအင်ကာနေ့မှာ83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တရာကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေဥက္ကဋ္ဌမာဇူကီဒါရိုစမန်တို့ကတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်ပြင်ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာပါလူခွင့်ရချုပ်ဖောက်မှုတွေဆက်ဖြစ်နေတာမို့ကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့အထူးကိုယ်စားလှယ် Miss ရန်ဟီလီကပြောတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌကတော့မြန်မာစစ်တပ်ဟာတိုင်းပြည်ကိုကာကွယ်ပေးတဲ့အဖွဲ့အစည်းမပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ဖို့အတွက်တိုက်တွန်းပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဂျာ9သိန်းကျော်ကိုနေရာရင်းကိုလုံခြုံစွာပြန်ပြီးတော့ပို့ဆောင်နိုင်ရေးအတွက်ဆွေးနွေးဖို့အတွက်စင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေဟာမြန်မာနိုင်ငံကိုမကြခင်မှာတွားရောက်တော့မှာဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့ခင်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်မှာအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ရဲ့မနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆန်တော့ချင်းမနေ့6နိုင်ကနေ9နိုင်ထိ line to meter 30 40 48နဲ့ line meter 190တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်ကြောအောင်လဲမှာ
This program has come to you from the Voice of America, Washington.